Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ။ဝါရှင်တန်ရေဒီယိုအမေရိကန်တန်တန်လေးနှစ်ထောင်၂၁ဖေဖော်ဝါရီလ9ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိလိုင်းမီတာ32လေးဆယ်နဲ့60ဆက်လိုင်းမီတာ190ရူကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်ဇောတပ်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့တူပြောပြပေးပါမယ်။မြန်မာနိုင်ငံမှာစနေနေ့ကလူပေါင်း100ချီပြီးလမ်းမာရေ ဆိုချင်တဲ့တကွာအဖမ်းခံရသူအလုံးကိုပြန်ပြီးလွှတ်ပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်။အာနာသိန်းစစ်ကောင်စီကအင်တာနက်ဆက်သွယ်ရေးကိုပါဖျက်တောက်လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်တွေကမြန်မာနိုင်ငံသားအများအပြားအသုံးပြုတဲ့ Facebook ကိုစပိတ်ပစ်ခဲ့ပြီးမကြသေးခင်ကပဲ Twitter, Instagram အစရှိတဲ့လူမှုဆက်သွယ်ရေးမီဒီယာတွေကိုဇက်တိုက်လိုပိတ်ပစ်ခဲ့ပါတယ်။ဒါပေမဲ့ဆီအာနာသိန်းမှုပေါ်မှာဆန့်ကျင်ကောက်ကွယ်တာတွေကတော့အချိန်ရော့မသွားခဲ့သလိုလမ်းမတွေပေါ်ထွက်ပြီးဆန္ဒပြပွဲတွေပါဖြစ်လာတာပါ။စနေနေ့ညနေပိုင်းမှာဒေါန်ဆန်းစုကြည်ကိုပြန်ပြီးလွှတ်ပေးလိုက်ပြီးဆိုတဲ့သတင်းတွေထွက်လာခဲ့ပေမဲ့ဒေါန်ဆန်းစုကြည်ရဲ့ရှေ့နေဦးခင်မောင်ဇော်ကတော့ဒါဟာမဟုတ်မှန်ကြောင်းနဲ့သူကအဖမ်းခံရဆဲဖြစ်ကြောင်း Reuters သတင်းဌာနကပြောပါတယ်။ရန်ကုန်မှာစနေမနေ့ပိုင်းကမြို့တော်ခန်းမနဲ့လမ်းမကြီးတွေပေါ်မှာဆန္ဒပြသူတောင်းနေချီရှိခဲ့ပြီးညနေပိုင်းမှာတော့လူစု꿰သွားပြီမယ်။နေရင်တွေကလည်းမြမရုပ်ရဓလိအတိုင်းမကောင်းဆိုးဝါးနှင်ထုတ်တဲ့တမုံကြီးတာနဲ့ဆင်အာနာသိမ့်မှုကိုဆန့်ကျင်ကြောင်းကြားသခဲ့ကြတာပါ။မြမနိုင်ငံတွင်းမှာသာမကပြည်ပရောက်မြမနိုင်ငံသားတွေကလည်းသူတို့ရောက်နေတဲ့နိုင်ငံတွေကမြို့ကြီးတွေမှာစုဝေးပြီးစစ်တပ်အာနာသိမ့်မှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေပြုလုပ်နေကြပါတယ်။ Washington DC စစ်တမ်းရုံးရှိမှာရက်ဆက်ဆန္ဒပြနေရကနေစနေနေ့ကတော့ကင်းရင်နဲ့ချင်းပါဝင်တိုင်းနာတက်ကြဆုတ်ရှားသူတွေလာရောက်ဆန္ဒပြကြပါတယ်။အမေရိကန်နိုင်ငံမှာ Washington DC ပြင် Indiana, California, Kentucky စတဲ့ပြည်နယ်တွေကမြို့ကြီးတွေမှာလည်းမြန်မာနိုင်ငံသားတွေစုဝေးဆန္ဒပြနေကြတာပါ။ဥရောပဘက်မှာတော့ Netherlands, Austria အပါအဝင်တခြားဥရောပဒေသတွေနိုင်ငံတွေကိုရောက်နေတဲ့မြန်မာတွေရဲ့ဆန္ဒပြပွဲတွေမှာတော့ဥရောပပါလီမန်ဆက်တော်အမတ်တွေပါပူပေါင်းပါဝင်ခဲ့ကြပါတယ်။ Australia နိုင်ငံ Melbourne တို့ရောမြန်မာတွေကလည်းဒေါန်ဆန်းစုကြည်နဲ့တကွအဖန်စီထိန်းသိမ်းခံရသူအလုံးကိုပြန်ပြီးလွှတ်ပေးဖို့တောင်းဆိုခဲ့ကြသလိုမြန်မာနိုင်ငံအရေးကမ္ဘာနိုင်ငံတွေကအရေးယူဆောင်ရွက်ပေးကြဖို့ပါတောင်းဆိုခဲ့ကြပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့နောက်အော်စတြေးလျနဲ့တခြားနိုင်ငံသားတွေပါကြပန်းအဖန်စီခံရတဲ့ဆိုတဲ့သတင်းတွေကြောင့်အော်စတြေးလျအစိုးရကအထူးစိုးရိမ်စစ်ကူကြောင်းဖေဖော်ဝါရီ6ရက်စနေနေ့မှာအော်စတြေးလျနိုင်ငံသားဝင်ကြီးဌာနကအကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။မြန်မာနိုင်ငံရဲ့တိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုအကြံပေးနေတဲ့ဩစတြေးလျနိုင်ငံသားအများပြားမြန်မာနိုင်ငံမှာရှိနေကြောင်းအထူးသဖြင့်ရဲစခန်းမှာအဖမ်းခံရတဲ့ဩစတြေးလျနိုင်ငံသားတဦးတည်းအထူးစိုးရိမ်ကြောင်းဖော်ပြထားပါတယ်။ဒီဖြစ်စဉ်တွေနဲ့ပတ်သက်ပြီးဩစတြေးလျအစိုးရကအထူးစိုးရိမ်ကြောင်းနဲ့မြန်မာသံတမန်ကြီးကိုဆင့်ခေါ်ပြီးအကြောင်းကြားခဲ့ပါတယ်။ဒေါက်ဆန်းစုကြည်ကိုစီးပွားရေးဆိုင်ရာမူဝါဒတွေနဲ့ပတ်သက်ပြီးအကြံပေးနေတဲ့စီးပွားရေးပါမောက္ခတဦးဖြစ်တဲ့ရှောင်းဒေါ်လာဟာသူအဖမ်းခံရကြောင်း Reuters သတင်းဌာနကပြောကြားခဲ့တာပါ။သူဟာမြန်မာနိုင်ငံမှာဖက်ဒရယ်တီအစ်စ်တပ်အာဏာသိမ်းပြီးချိန်ကစပြီးအဖမ်းခံရကြောင်းအတည်ပြုတဲ့ပထမဆုံးနိုင်ငံသားဖြစ်ပါတယ်။အမေရိကန်နိုင်ငံကပါတူဂီနှစ်ရက်စလုံးရဲ့ထိတ်တန့်အထက်လွှတ်တော်အမအများပြားကမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းကိုအဆုံးသတ်ဖို့တောင်းဆိုလိုက်ကြသလိုမြန်မာနိုင်ငံရဲ့တိုင်းဆောင်းမခံတဲ့ဒီမိုကရေစီအကူပြောင်းကာလတည်ငြိမ်ရေးအတွက်အရေးပါတဲ့ခြေလှမ်းတွေစပြီးလှမ်းဖို့သမ္မတဂျိုးဘိုင်ဒန်အစိုးရအဖွဲ့ကိုတောက်ကြနေမှာပဲတိုက်တွန်းခဲ့ပါတယ်။အထက်လွှတ်တော်နိုင်ငံရေးဆက်ဆံရေးကော်မတီဝင်တွေဖြစ်တဲ့အင်ဂျီနာပြည်နယ် Republican အထက်လွှတ်တော်မှတော့ရန်နဲ့ Maryland ပြည်နယ် Democrat မှ Ben Cardin တို့ကတောက်ကြံနေမှာခြေညာချက်ထုတ်ပြန်ပြီးမြန်မာနိုင်ငံမှာစစ်အာဏာသိမ်းတဲ့လို့ရကိုချက်ချင်းရပ်ဆိုင်ဖို့နဲ့ပြည်သူတွေရွေးကောက်ထားတဲ့လွှတ်တော်အမတ်တွေအနှောက်အယှက်တစုံတရာမရှိဘဲသူတို့တာဝန်ဝတ္တရားတွေပြန်ထမ်းဆောင်ခွင့်ပေးဖို့တောင်းဆိုခဲ့တာပါအထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီကဥက္ကဋ္ဌ Bob Menendez နဲ့ထိပ်တန်းအဖွဲ့ဝင် Jim Rich အရှိအဆက်ဆက်ကော်မတီက Edward Markey နဲ့ဖလော်ရီဒါပြည်နယ်ကမာကိုရိုဘီယိုကလည်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးနိုင်ငံရဲ့အတင်းဆောင်မှုခံတဲ့ဒီမိုကရေစီအကူပြောင်းကာလအတွက်အကူအညီပေးနိုင်မယ်အရေးပါတဲ့ခြေလှမ်းတွေစတင်ဖို့သမ္မတဂျိုးဘိုင်ဒန်အစိုးရကိုတိုက်တွန်းစာတစောင်းပေးပို့ခဲ့ကြပါတယ
်။ယူရီအမေရိကန်တာမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24 kHz 12.3 MHz5.40 kHz 8.3 kHz 5.51 kHz 9.85 ဒိုင်နိုမီတာ190 kHz 1.5လောက်ကနေထုတ်လွှင့်နေပါတယ
်ရှင်။မြန်မာဘာကမြန် VOA American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြည့်ကြပါမယ်။ကျွန်တော်ရမတော်မှာရုရှားနိုင်ငံတို့ COVID-19 ကပ်ဘက်ဆေးကိုမြန်မာနိုင်ငံမှာသုံးစွဲခွင့်ပြုလိုက်ပြီလို့ရုရှားတရရဲ့ရည်မြွန်းနယ်မှုရမငွေအဖွဲ့ RDIF ကပြောပါတယ်။ရုရှားတို့စပတ်ဒီ COVID ကပ်ဘက်ဆေးကိုမြန်မာနိုင်ငံကအတည်ပြုကြောင်း RDIF ကသူ့ရဲ့ Twitter စာမျက်နှာမှာရေးသားထားသလိုစပတ်ဒီကပ်ဘက်ဆေး Internet Website မှာလည်းထုတ်ပြန်ထားပါတယ်။ကပ်ဘက်ဆေးကိုမြန်မာပြည်တွင်းမှာတမန်ဆန်သက်စစ်ဆေးစီရမလို့ပဲအရေးပေါ်အသုံးပြုခွင့်လွတ်ထွန်းလုပ်နည်းအရာခွင့်ပြုတာလို့လည်းဖော်ပြထားပါတယ်။ရုရှားတရရည်မြွန်းနယ်မှုရမုံဝေအဖွဲ့ RDIF ရဲ့အဆိုအရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာစပတ်ဒီကပ်ဘက်ဆေးကိုအသုံးပြုခွင့်ပေးတဲ့စစ်တပ်နိုင်ငံမြောက်နိုင်ငံဖြစ်ပါတယ်။ဒီကိစ္စကဒီကောက်ွက်ဆေးသုံးစွဲခွင့်ကိုရုရှား၊အီရန်၊ဘီလာရုစ်၊ဆာဗီးယား၊ဗင်နီဇွဲလားနိုင်ငံတွေအပါအဝင်နိုင်ငံ20မှာခွင့်ပြုထားတာဖြစ်ပါတယ်။မြန်မာနိုင်ငံဟာအရှိတဝါရှာမှာစပတ်နစ်ဗီကောက်ွက်ဆေးကိုအသုံးပြုခွင့်ပေးတဲ့ပထမဆုံးနိုင်ငံဖြစ်ကြောင်း RDIF ရဲ့အမှုဆောင်ရာရှိချုပ်ကီရီဒီမီထရစ်ကစပတ်နစ်ဗီကောက်ွက်ဆေးအင်တာနက်ဝက်ဘ်ဆိုက်မှာရေးသားထားပါတယ်။စပတ်နစ်ဗီကောက်ွက်ဆေးဟာ 97.6 ရာခိုင်နှုန်းထိရောက်မှုရှိတယ်ဆိုပြီးဖေဖော်ဝါရီလနေ့ရက်နေ့ကဗြိတိန်နိုင်ငံထုတ် The Lancet စီးကြံရဲ့ online website မှာထုတ်ပြန်ထားပါတယ်ခင်ဗျာ။တရုတ်စီးပွားပစ္စည်းကြီးကြပ်ကုဘေးရေးအဖွဲ့ကတရုတ်လူ COVID ကပ်ဘက်ဆေးနောက်တစ်မျိုးကိုအများပြည်သူအသုံးပြုဖို့ခွင့်ပြုလိုက်ပြီလို့အဲ့ဒီကပ်ဘက်ဆေးထုတ်လုပ်တဲ့ Sinovac Biotech ဆေးကုမ္ပဏီကပြောပါတယ်။ဒါကြောင့် Sinovac Biotech ဆေးကုမ္ပဏီထုတ် COVID ကပ်ဘက်ဆေးကတရုတ်နိုင်ငံမှာအရေးပေါ်အသုံးပြုခွင့်ရရှိတဲ့ဒုတိယမြောက် COVID ကပ်ဘက်ဆေးဖြစ်လာပါတယ်။တရုတ်မျိုးသားစီးပွားထုတ်လုပ်ရေးအဖွဲ့ Sinopharm ကထုတ်လုပ်တဲ့ကပ်ဘက်ဆေးကိုတရုတ်နိုင်ငံတည်းသုံးဆွဲဖို့ပထမဆုံးအတိအပြည့်ခွင့်ပြုပေးထားခဲ့တာဖြစ်ပါတယ်။အဲဒီကပ်ဘက်ဆေးနှမျိုးစလုံးနဲ့ Sinopharm ကပဲထုတ်လုပ်တဲ့တတိယမြောက်ကပ်ဘက်ဆေးကိုတရုတ်နိုင်ငံရဲ့ COVID-19 ကပ်ဘက်ထုတ်ဆေးအစီအစဉ်တွေမှာအရင်တည်းကအသုံးပြုနေတာဖြစ်ပါတယ်။ရောဂါကြောင့်အသက်အန္တရာယ်အများဆုံးရှိနိုင်တဲ့တရုတ်နိုင်ငံသားတွေကိုဦးစားပေးထိုးပေးရတာဖြစ်ပြီးထိုးဆေးပေါင်း30တန်းကျော်ထိုးနှံပေးခဲ့ပြီးဖြစ်ပါတယ်။ Cancino Biologics ကထုတ်လုပ်တဲ့သရုတ်ဓာတ်မြောက်ကောက်ွယ်ဆေးကိုတော့တရုတ်စစ်မှုထမ်းတွေကိုထိုးနှံပေးခဲ့ပါတယ်။ Sinovac Life Science ကထုတ်လုပ်တဲ့ Corona Vaccine COVID ကောက်ွယ်ဆေးကို Indonesia, Turkey, Brazil, Chile, Colombia, Uruguay နဲ့လောက်နိုင်ငံတွေကအတည်ပြုသုံးစွဲခွင့်ပေးထားတယ်လို့ Sinovac ကတင်ထုတ်ပြန်ထားပါတယ်။ချန်တာရဲနိုင်ငံတွေမှာ COVID-19 ကပ်ဘက်ဆေးတွေတန်းနဲ့ချပြီးရရှိနေတာကိုတွေ့ရှိနေတဲ့စီးရတဲ့နိုင်ငံတချို့ကကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အစီအစဉ်ကနေရရှိတဲ့ဆေးတွေကိုစောင့်ဆိုင်းမနေတော့ပဲခုနှစ်ခုဟန်တဲ့ကပ်ဘက်ဆေးတွေရောက်ဖို့လှုပ်ဆောင်လာနေကြပါတယ်။အမေရိကအလဲပိုင်းကစီးရတဲ့နိုင်ငံတစ်နိုင်ငံဖြစ်တဲ့ Honduras နိုင်ငံက Honduran ပုဂ္ဂလိကစီးပွားရေးကောင်စီဥက္ကဋ္ဌ Juan Carlos Sacchifi က COVID-19 ကပ်ဘက်ဆေးတွေအတွက်ပြည်သူတွေစိတ်အေးရစေဖို့ဗီရိုကရေစီစနစ်လမ်းစဉ်တွေနဲ့အမှားယွင်းတဲ့ဆုံးဖြတ်ချက်တွေကိုစောင့်နေလို့မဖြစ်တော့ဘူးလို့ AP သတင်းဌာနကပြောပါရယ်။ဆာဗီးယားနိုင်ငံကလည်း WHO ရဲ့ COVAX ကပ်ဘက်ဆေးအစီအစဉ်ထဲမှာပါဝင်နေပြီးယူရိုငွေ၄သန်းပေးသင့်ထားပြီးဖြစ်ပေမဲ့ကိုနီကိုဟန်ရဲ့ကပ်ဘက်ဆေးဝယ်ယူရေးဈေးကွက်ထက်ကိုလည်းဝင်ရောက်လာခဲ့ပါရယ်။ချန်တာရဲ့နိုင်ငံတွေကပ်ဘက်ဆေးရနေတာကိုမြင်တွေ့ရပြီးတဲ့နောက်အချိန်ထပ်မဆောင်နိုင်တော့ဘူးလို့ဆာဗီးယားသမ္မတ Alexander Vučić ကပြောပါရယ်။ကပ်ဘက်ဆေးတွေနိုင်ငံအားလုံးရရှိရေးအတွက်ဒုတိယချုပ်ညင်ကြားမှုချုပ်တက်တရိုစ်အနွန်ဂဘရီယာစုကလည်းလိုအပ်တဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုမျှဝေလုပ်ကံခွင့်ပေးဖို့ဆေးကုမ္ပဏီတွေကိုတောက်ကြနေကတောင်းဆိုခဲ့ပါတယ်။ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်သုတေသနဆေးရုံးတွေအားအခုချိန်ထိဒီကမ္ဘာလုံး COVID-19 ကူးစက်သူ105သန်းနဲ့သေဆုံးသူ1.3သန်းရှိနေပြီဖြစ်ပါတယ်။ American သမ္မတ Joe Biden ကတာမန် American ပြည်သူတွေနဲ့တရရဲ့ဆွေးနွေးစကားပြောတဲ့အစီအစဉ်ကိုစနေနေ့မှာစတင်လိုက်ပါတယ်
။ Hello.
Michelle.
Hi Mr. President. Well, I
was Amazon တင်ပြ California ပြည်နယ်မှာ COVID-19 ကရောဂါကြောင့်အလုပ်ဆုံးရှုံးခဲ့ရတဲ့မြို့သမီးတူကိုဆက်ဖုန်းနဲ့ဆက်သွယ်စကားပြောခဲ့ပါတယ်။ California ပြည်နယ် Roseville မြို့က Michelle Bogart ကသူအလုပ်ပြုတ်ပြီးတဲ့နောက်သမ္မတ Joe Biden စီကိုစာတစ်ကြောင်ရေးခဲ့တာဖြစ်ပါတယ်။သမ္မတ Joe Biden ကသူ့ရဲ့စာကိုဖတ်ပြီးတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့တာဖြစ်ပါတယ်။အဲဒီနောက် APRO ကသူတို့နှစ်ဦးစကားပြောနေတဲ့တပတိခွဲကြဗီဒီယိုကလစ်ကိုထုတ်ပြန်ခဲ့ပါတယ်။သတင်းပတ်ကုံမှာတမန်ပြည်သူတွေနဲ့စကားပြောတဲ့ဒီအစီအစဉ်ဟာအရင်အမေရိကန်သမ္မတတွေတောက်လျှောက်လိုက်နာခဲ့တဲ့အစီအစဉ်တစ်ခုဖြစ်ပါတယ်။သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်မှာရပ်ဆိုင်သွားပြီးရနောက်ဂျိုးဘိုင်ဒန်ကအခုလိုဒီအစီအစဉ်ကိုပြန်လည်ဆက်တင်လိုက်တာလည်းဖြစ်ပါတယ်။ တင်းကုန်ညီမနဲ့ပိုင်းနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြခဲ့တာပါ။အခုတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
စစ်တပ်ကအာဏာသိမ်းတာကိုစတင်တဲ့အနေနဲ့ရန်ကုန်မြို့မှာတော့မနေ့ကပြည်သူတွေဟာပထမဆုံးအကြိမ်ဖြစ်တဲ့လမ်းတွေပေါ်ကိုထွက်ပြီးတော့ဆန္ဒပြခဲ့ကြပြီးတော့လူထောင်ပေါင်းများစွာပါဝင်ခဲ့ကြပါတယ်။ရန်ကုန်မြို့မှာမနေ့ကငြင်းငြမ်းစွာဆန္ဒပြခဲ့ကြတာနဲ့ပတ်သက်ပြီးတော့ရန်ကုန်မြို့ကန်တွေရဲ့သဘောထားအမြင်ကရောဘယ်လိုရှိပါသလဲ။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။ပြီးခဲ့တဲ့ဖေဖော်ဝါရီ1ရက်နေ့ကစစ်တပ်ကအာဏာသိမ်းတဲ့အချိန်ကစပြီးနိုင်ငံတော်မှာ Civil Disobedience လို့ခေါ်တဲ့အကြမ်းဖက်တဲ့အာဏာဖီဆန်ရေးလုပ်ငန်းတွေလှုပ်လာခဲ့ကြပြီးတဲ့နောက်ရန်ကုန်မြို့မှာတော့မနေ့ကပြည်သူတွေပထမဆုံးအကြိမ်ဖြစ်တဲ့လမ်းတွေပေါ်ကိုထွက်ပြီးတော့ငြင်းငြမ်းစွာဆန္ဒပြခဲ့ကြပါတယ်။ကျောင်းသားလူငယ်တွေအလုံသမားတွေတက်ကြွလို့ရှားသူတွေဥဆောင်ပြီးတော့နိုင်မြုံနယ်လှဲတန်းအလုံနဲ့သူ့ရဲ့ဖရာအနီးတွေမှာဆန္ဒပြခဲ့ကြပြီးဆန္ဒပြပွဲတွေဟာလည်းငြိမ်းချမ်းစွာနဲ့ပြည်ဆုံးသွားခဲ့ပါတယ်။မနေ့ကဆန္ဒပြပွဲတွေအပေါ်မှာရန်ကုန်မြို့မှာနေထိုင်တဲ့ပြည်သူတွေကတခဲနဲ့ထောက်ခံခဲ့ကြတာကိုတွေ့ခဲ့ရတယ်လို့မြို့ကန်တို့က VOE ကိုပြောပါတယ်။ဟိုတ
ော်တော်ထောက်ခံကြရတယ်ဥပမာကျွန်တော်ကျန်းမာရေးမှာဆိုရင်ကျွန်တော်ဆောင်ခဲ့တာဒီရဲကားတွေပေါ့၃-၅ကျောက်ထွက်ဖို့ကြိုးစားနေမှာဓာတ်ရည်ကြရင်ပြီးတော့အေးရည်တူရထွက်လာပြီးတော့ဒီလိုရဲပေါ်လေသူကအဲ့ဒါကိုလမ်းပြီးတော့သူဟောဖြစ်တယ်နောက်ဆက်လာလူအော်တန်လေးကြားထဲမှာအဲ့ဒီဓာတ်ရည်ဒီမှာစတူဒီယိုထွက်လာပြီးတော့ဒုလိုက်ထွက်လာပြီးတော့အားပေးကြပါတော့အဲ့မှာလမ်းတော့ပါအလူကဒီကားတွေအရအများကြီးပဲကြာကျွန်တော်ဟောတီးပြီးတော့ဒီ3000ထောင်လာပေါ့ဗျာအဲ့ဒါပြည်ပြီးတယ်ကားတွေဆိုရင်ခေါင်းဖုတ်ပြီးတော့ဒီပေါ်စားရိုက်ကြိုက်ပြီးဒီကားတွေကလူငယ်ကြောင့်ကားတွေကြားတယ်ဗျာသူတို့ကတော့အဲ့မှာဒီ we want တော်အောင် sensitive freedom ပြောလို့ပြောတော့ဒီစားရသူအဲ့ဒီဝေးတယ်အဲ့ရတော့တကယ်လူတော်တော်
များပါရန်ကုန်မြို့ကနောက်တူကတော့အခုလိုပြည်သူတွေငြင်းငြမ်းစွာဆန္ဒပြခဲ့ကြတာကိုသူ့အနေနဲ့ထောက်ခံတယ်လို့ VOE ကိုပြောပါတယ
်ကျွန်တော်ကတော့လမ်းမဆွဲပြီးတော့ငြင်းငြမ်းစွာပေါ့နော်ငြင်းငြမ်းစွာဆန္ဒပြနေပြီးကျွန်တော်ကထောက်ခံပါတယ်ဟိုအတီးလုံးလုံးဖြစ်ပြီးတော့ဟိုအများကြီးသူပစ္စည်းတွေအဖိုးရောက်ဝင်ပြီးပြည်သူတွေပါညာမျိုးမရှိဘူးဆိုရင်ဒါတော့ကျွန်တော်ထောက်ခံရတယ်လို့ကျွန်တော်မြင်ပါတယ်
ဒါပြင်တောက်ကြနေကအပြစ်ဖွဲ့စည်းလိုက်တဲ့ပြည်တော်စုလွတ်တော်ကုစားပြုကော်မတီရဲ့ NLD ပါတီတန်လင်းမျိုးနယ်ပြည်သူ့လွတ်တော်အမတ်ကိုလွင်ကိုလက်ကတော့ဆေအာနာရှင်စနစ်ပြုတ်ကျဖို့အတွက်ငြင်းငြမ်းစွာဆန္ဒပြတာတွေကိုထောက်ခံအားပေးသွားမှာဖြစ်တယ်ဆိုပြီးတော့ပြောပါတယ်ဒီ
လိုစားမှုအဖြစ်မှာနေပါတယ်ကျွန်တော်တို့လမ်းမှာဆက်ပြီးတော့ကျွန်တော်ငြင်းငြမ်းတဲ့အနေနဲ့အသိနာကိုဆက်ပြီးဆန္ဒပြဖို့ကျွန်တော်တို့ပြောကြတယ်ပေါ့အခုကျွန်တော်တို့ကလည်းဒါတန်ကမပြောင်းပြီးလဲဆိုလို့ဆိုတော့ဒီအခြေအနေကဆေအာနာရှင်စနစ်မှာတောက်ဆုံး
မနေ့ကလမ်းမောထွက်ဆန္ဒပြပွဲတွေအတွင်းဖမ်းဆီးမှုတွေမရှိခဲ့ပေမဲ့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းတချို့နေရာတွေမှာညပိုင်းတံမုံတီးရအပါဝင်အကြမ်းမဖက်ပဲအာဏာဖီဆန်ရေးလုပ်ငန်းတွေအပေါ်အာဏာပိုင်တွေဘက်ကချင်းကြောက်တာတွေတချို့ဖမ်းဆီးတာတွေရှိလာနေပါတယ်။ရန်ကုန်မှာမနေ့ကဆန္ဒပြပွဲတွေဟာလူထောင်နဲ့ချီပါဝင်ပြီးအချိန်ဟုန်ကောင်းလာနေတဲ့အတွက်အာဏာပိုင်တွေဘက်ကတံပြန်နေနှင်းမှုတွေလှုပ်လာမှာကိုစိုးရိမ်တယ်လို့လည်းရန်ကုန်မြို့ကန်တူကပြောပါတယ်။
ဒီအနာဘိညာပေါ်လေတာစစ်တရဲ့အရာဒီနဲ့ကျွန်တော်ဒီဆန္ဒပြတဲ့လူတွေကဒါတမျိုးတရားဖို့ဒီတော့ဟိုအကျယ်ဆန်းနေတဲ့ဒေတာမှာပဲရှိသေးတယ်ပေါ့နော်။ဒါဒီနေ့ပေါ်တာတော့ဆေးရလာလို့ကျွန်တော်မြင်ရတယ်ပေါ့နော်။အဲဒီတော့ဒီအနာဘိညာပေါ်ရလေဒါတော့သူကောင်တာပြန်လုပ်မှာပဲလေ။ကောင်တာပြန်လုပ်တဲ့အခါမှာဘယ်လောက်ရှိသလိုတက်ကြတနန်းလုပ်မလဲ။အဲအရာမျိုးတွေပေါ့နော်။တက်ကြနာအမျိုးကျွန်တော်ဖိုးရင်ပေါ့။ဆိုတော့နောက်ပြီးတော့ဒီဆန္ဒပြတဲ့လူတွေကိုတိတ်ခါချပြီးတော့ကြောင်တော်ပြန်နဲ့ရောရောလုပ်ပြီးတော့ဒီတိကျချစီရလူရက်ကအဲအမျိုးတွေဖြစ်လာမှာတော့ကျွန်တော်ဖိုးရင်ပေါ့
။ဒါပြင်နောက်ထပ်ရန်ကုန်မြို့ကန်ဦးကတော့အာဏာပိုင်တွေဘက်ကဆန္ဒပြပွဲတွေကိုအင်အားသုံးဖြိုခွဲလာမှာကိုစိုးရိမ်တယ်ဆိုပြီးတော့ပြောပါရစေ။အာဏ
ာပိုင်ကအဓိကဖြိုခွဲတဲ့ကိစ္စကိုကျွန်တော်စိုးရိမ်တယ်။လူသက်တမ်းကိုဖြစ်တဲ့ကိစ္စကိုစိုးရိမ်တယ်။အဲ့တော့ကျွန်တော်တို့ကတော့ဖြစ်နေကြဟိုဒုတိယတိုင်ကိုဖြစ်စေချင်ပေါ့ဗျာဒီဒီလူငယ်တွေကဟိုတစ်သက်တရာလူငယ်တွေပေါ့ဗျာကျွန်တော်တို့ဒီ social media တွေပေါ်မှာ Twitter တွေပေါ်မှာအလုပ်လုပ်နေကြတယ်ကြဒီလူငယ်တွေကကျွန်တော်တိုင်းပြည်နာကတည်းကအရေးကြီးပါတယ်ကျွန်တော်တို့ကဖြစ်နေကြတော့ကျွန်တော်ကဒုတိယတိုင်ကိုတော့မဖြစ်စေချင်ဘူးဖြစ်ကြပြည်ပြည်လည်လည်နဲ့ညှိနေတယ်သူတို့ဆန္ဒထုတ်ပေါက်ပြီးတော့ဒေသပြည်တွေကိုရှင်းတာပဲကြ
စစ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်တဲ့ညီညာစွာလက်မထွက်ဆန္ဒပြပွဲတွေဟာမနေ့ကရန်ကုန်မြို့ပြင်မန္တလေးမကွေးစတဲ့မြို့တွေမှာလည်းဖြစ်ပွားခဲ့တာပါမြမပြည်သူရဲ့အခုလိုငြင်းချမ်းစွာဆန္ဒပြနေကြတာကိုအာဏာပိုင်တွေအနေနဲ့အရေးယူမှုတွေမလုပ်ဖို့ကုလသမဂ္ဂအဖွဲ့ကတိုက်တွန်းလိုက်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
ါမြန်မာနိုင်ငံမှာဒေါက်ဆန်းစုကြည်လွတ်မြောက်ပြီဆိုတဲ့ကွလဟလာကြောင့်မြမပြည်သူတွေပျော်ရွှင်နေကြပေမဲ့ဒါဟာတရင်အတုသာဖြစ်ပြီးစိတ်သက်စစ်စင်ရေလောက်တာလို့ယူဆနေကြတဲ့အကြောင်းပြောပြပါမယ်ကျမမအေးပါပါမြမနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီး6ရက်မြောက်နေ့ဖြစ်တဲ့စနေနေ့ကလူလူတွေကန့်ကွက်ဆန္ဒပြမှုတွေကြဲကြဲပြန့်ပြန့်ဖြစ်လာခဲ့ပြီးတဲ့နောက်ညဘက်မှာတော့လူလူကောင်းဆောင်ဒေါက်ဆန်းစုကြည်လွတ်မြောက်လာပြီဆိုပြီး အတီးပြုမရတဲ့ကောလာဟလသတင်းထပ်ပေါ်လာတာပါ။မန္တလေးမြို့ကန်88မျိုးဆက်ကျောင်းသားတဦးကတော့အခုလိုသုံးသပ်ပြောဆိုခဲ့ပါဗျ။
ဘာကြောင့်ကြောင့်လို့ရှိရင်လူတွေဝေဝါးသွားအောင်လုပ်ရလို့ကျွန်တော်တို့မြင်တယ်ပြည့်ရမှာကျွန်တော်တို့လမ်းကြောင်းလမ်းပင်ဟိုပါပေါ့ကျွန်တော်တို့ရီမန်းချက်တစ်ခုပြောင်းတယ်ဗျာမှာလူတွေတရင်ပြောက်ထွက်မယ်ဆိုတာရှိရတယ်ဗျာအဲ့ဒါကြည့်တော့အဲ့လိုမျိုးဖြစ်နေဟိုတရားတရင်ပြောက်ထွက်မယ်ဆိုတော့တို့ဘာကြောင့်ကြောင့်အင်အားချုပ်ချိပြောင်းအောင်လုပ်တယ်လို့မြင်တယ်ဒီမှာဒီမှာတော့မှာရန်ကုန်မှာတစ်ခုတည်းကျွန်တော်တို့ကောင်းတာကပြန်တွေးရင်တော့လူတွေလမ်းမပေါ်ထွက်ရွယ်သွားတာပေါ့
ရန်ကုန်မြို့ကလူလူလဲဖြစ်88မျိုးဆက်တောင်းသူတူဖြစ်တဲ့မမရဖြူပြာကတော့အခုလိုပြောပြပါတယ်
သမားတို့ကကြတော့ဘလို့မှဒါမဖြစ်နိုင်ဘူးဒီဟာတွေသူတို့ဟာအမြဲတမ်းပဲအဲ့လိုမျိုးဒူဒူကိုဟိုအဲ့လိုမျိုးတွေစိတ်တွေဟိုအိုးလိုဝါတာဖြစ်အောင်စိုက်ဝါလုပ်တယ်ပေါ့နော်ဒေါ်ဆုလှုပ်ခဲရင်တော့မှသမားတို့ကတော့တော့ဒီစစ်အာဏာရှင်ရဲ့လက်အောက်ကိုရောက်နေတဲ့အတွက်ကြောင့်မတို့မပြောနိုင်သမားတို့ဟိုကတော့ဆက်ပြီးတော့လုံးဝမှာလေ
စနေနေ့ညဘက်မှာဒေါ်ဆန်းစုကြည်လွတ်မြောက်လာတယ်ဆိုတဲ့ကောလာဟလကြောင့်လူလူတွေကတော့ပျော်ရွှင်နေကြတယ်ဆိုပြီးအခုလိုဆက်ပြောပြပါတယ်
အိမ်ကအိမ်ငယ်ကလက်ခုပ်တွေပြီးကြတယ်ဒီချိန်အဲ့ဒီဟာမှာပေါ့နော်ဟိုကညဆယ်နာရီထိုးကန်ဒီအချိန်ပေါ့နော်အဲ့ဒီအနောက်မှာဒီအိုးတွေဖောက်တယ်မီးရှူးမီးပန်းနေတယ်အနေစုကျမ်းမာပါစေအားလုံးကတခါတည်းအောင်ပွဲတွေခံနေတယ်ပေါ့နော်အကုန်လုံးကပြိုနေကြတယ
်ဒေါ်ဆဲစစ်ကြီးလွတ်မြောက်လာတဲ့ဆိုတဲ့သတင်းနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတာဝန်ရှိသူတွေကိုမေးမြန်းတဲ့အခါမှာတော့ဒီသတင်းကိုအတိမပြုကြပါဘူးကျမမအေးမှာ VOA အတွက်သတင်းပေးပို့နေတာပါ
သောရရှင်များရှင်ကျမသိန်းကြီးထိုက်ပါမြန်မာစစ်တပ်အာဏာသိမ်းတာကိုစန့်ကျင်တဲ့အနေနဲ့ရန်ကုန်မန္တလေးအပါအဝင်ဒေသတချို့မှာစနေနေ့ကလူပေါင်းထောင်ချီဆန္ဒပြခဲ့အချိန်မှာပဲမြန်မာပြည်သူတွေရဲ့ဆန္ဒပြခွင့်ကိုထောက်ခံကြောင်းနဲ့စစ်တပ်ကအကြမ်းဖက်ထားပြီးရှောင်ရှားဖို့အာဏာဆွန့်ဖို့မြန်မာဆိုင်ရာအမေရိကန်တပ်ရုံးကတောင်းဆိုလိုက်ပါတယ်ဆီယနာသိမ်းမှုအပေါ်အမေရိကန်အစိုးရဘက်ကဆောင်ရွက်နေတဲ့အခြေအနေတွေကိုစူးစီးတင်ပြပေးပါမယ်ရှင်။ရန်ကုန်မန္တလေးအပါအဝင်ဒေသတချို့မှာစနေနေ့ကလူပေါင်းထောင်ချီလက်မော်ထွက်ပြီးဆီယနာသိမ်းမှုစန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြပွဲတွေကငြင်းငြိမ်ချမ်းချမ်းရှိခဲ့ပါတယ်။ဒါပေမဲ့လည်းဆန္ဒပြပွဲတွေအတွင်အင်တာနက်နဲ့တယ်လီဖုန်းလိုင်းတွေကတ်တောက်ခဲ့ပါတယ်။မြန်မာဆိုင်ရာအမေရိကန်တန်ယုံကတော့ဒီမိုကရေစီနည်းတာရွေးကောက်ခအစိုးရကိုထောက်ခံတဲ့မြန်မာပြည်သူတွေရဲ့ဆန္ဒပြခွင့်ကိုထောက်ခံအားပေးကြောင်းလူမှုကွန်ရက် Facebook ကနေထုတ်ပြန်ခဲ့ပါတယ်။ဒါအပြင်မြန်မာပြည်သူတွေလွတ်လပ်စွာသတင်းအချက်အလက်ရပိုင်ခွင့်ကိုလည်းမြန်မာဆိုင်ရာအမေရိကန်တန်ယုံကထောက်ခံထားပါတယ်။မြန်မာစစ်တပ်အာဏာသွင်ပြီးဒီမိုကရေစီနည်းတာရွေးကောက်ခအစိုးရကိုအာဏာပြန်လည်အနှင်းဖို့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့အင်တာနက်တယ်လီဖုန်းဆက်သွယ်ရေးတို့လိုဆက်သွယ်ရေးစနစ်တွေအပေါ်ကန့်သက်ထားတာတွေအလုံးဖယ်ရှားပေးဖို့အကြမ်းဖက်မှုတွေရှောင်ကျဉ်ဖို့လည်းထပ်မံတောင်းဆိုထားပါတယ်။ဒါ့အပြင်ပြီးခဲ့တဲ့ကြာသပတေးနေ့မှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့ပထမဆုံးသောနိုင်ငံခြားရေးရာမူဝါဒမိန့်ခွန်းမှာမြန်မာစစ်တပ်အာဏာသွင်းဖို့ပြောဆိုခဲ့ပါတယ်
။ The Burmese military should relinquish power they have seized.
အနာသိမ့်ထားတဲ့စစ်တပ်ကအနာဆွန့်ဖို့သမ္မတဘိုင်ဒန်ကသူ့ရဲ့ပထမဆုံးသောနိုင်ငံခြားရေးရာမူဝါဒမိန့်ခွန်းမှာပြောဆိုခဲ့တာပါ။ဆန့်ခံထားတဲ့စီယုံရေးသမားတွေတက်ကြွလှုပ်ရှားသူတွေနဲ့အစိုးရတာဝန်ရှိသူတွေကိုပြန်လွှတ်ပေးပြီးအကြမ်းဖက်မှုတွေကိုလည်းရှောင်ကျဉ်ဖို့သမ္မတဘိုင်ဒန်ကတိုက်တွန်းသလိုဆက်သွယ်ရေးစနစ်တွေကန့်သတ်ပိတ်ပင်ထားတာကိုရုပ်သိမ်းဖို့လည်းမိန့်ခွန်းမှာထည့်သွင်းပြောဆိုသွားပါတယ်။ဆီယနာသိန်းရဲ့ဖေဖော်ဝါရီလ၁ရက်နေ့ကလေးကဖန်ခံထားတဲ့ဒေါ်ဆာစုကြည်နဲ့သမရဦးဝင်းမြင့်တို့ကတော့အခုချိန်ထိမလွတ်သေးသလိုရှင်းနေနဲ့လည်းတွေးခွင့်မရပါဘူး။သူတို့ကတော့အစိုးရအင်ဒိုတွေကနေဖေရှားပြီးကိုပိုင်အင်တွေမှာအကြေကျုံနဲ့ဖန်ထားပါတယ်။ဒေါ်ဆာစုကြည်ရဲ့ရှင်းနေဦးခင်မောင်စောက
ရုံးချင်းကဟွာလေ14ရက်ရမန်ကပေးထားတာကို14ရက်ဆိုတော့ဟွာနေက3ရက်နေကဟွာလောက်တာဗျာနော်။3ရက်နေကကျမစားယူလာဆိုတော့ဟိုကနေမှပြည်မှာပေါ့နော်18ရက်နေ့မှပြည်မှာပေါ့
လမ်းပေါ်ထွက်ဆန္ဒပြပွဲတွေဖြစ်တဲ့စနေနေ့မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့တရုတ်နိုင်ငံခြားရေးအကြီးအကဲရန်ကြီးချီတို့ဆက်သွယ်ဆွေးနွေးမှုအတွင်းမြမစစ်အာဏာသိမ်းမှုကိုတရုတ်ဘက်ကရှုတ်ချဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကတိုက်တွန်းခဲ့ပါတယ်တရုတ်ထိပ်တန်းသံတမန်ရန်ကြီးချီကတော့မြမရေးတင့်တင့်လျော်ကန်စွာဖြည့်ရှင်းနိုင်ဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းကကောင်းမွန်တဲ့အခွင့်အရေးမျိုးဖန်တီးပေးသင့်တယ်လို့တုံ့ပြန်ပြောဆိုခဲ့ပါတယ်ရှင်
။တင်တော်ဝင်းမပါမြမနိုင်ငံမှာဆီယနာသိန်းတဲ့အပေါ်ဆန့်ကျင်လှုပ်ရှားမှုတွေ ဆက်တော့ခံရတဲ့အင်တာနက်ပေါ်ကနေလမ်းမပေါ်စရောက်အချိန်မြင့်လာတာကအရင်နဲ့မတူပြည်သူတွေရဲ့အသေးချာကမဲတရားကိုချက်ချင်းလူယူသွားတာမခံနိုင်တော့လို့ပါလို့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့တွဲလုံနေတဲ့ ABSCF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးဥက္ကဋ္ဌရဲဘော်တန်ခဲကဆိုပါတယ်သူက
ကျွန်တော်ကမာပြည်သူလူတရားနှုံးကဆရာနာရှင်စနစ်အောက်မှာဒါဟာတပြားမျိုးဆက်အဖြစ်ကိုစက်တိုက်တိုက်ပွဲဝင်ရတဲ့တိုက်ပွဲတစ်ခုဖြစ်ပါတယ်အထူးသဖြင့်ကတော့ဘသူမှကမာပြည်မှာအတိတ်ကကောပြစ်ဆုံးပံကောအနာဂတ်ကောမှာဆရာနာရှင်စနစ်တည်တိုင်းပြည်အတွက်ဘယ်ဘက်ကမှကြီးကြီးအထူးမှုပြုစုလာဘဝနဲ့တည်တဲ့အတိရဲ့လူလူရဲ့လှုပ်ရှားမှုဖြစ်ပါတယ်ဒီသူတူတူတယောက်ရဲ့တိုက်တွန်းချက်မှမပါပါဘူ
းဟုတ်ကဲ့ရဲဘော်တန်ခဲအနေနဲ့ကအရင်ဆန္ဒပြပွဲတွေအထူးသဖြင့်1988ကိုလည်းကြုံခဲ့ဘူးတဲ့ခါကြတော့ဒီတစ်ခေါက်ဖြစ်လာတဲ့ဆန္ဒပြပွဲတွေကဘလို့ကွာသွားလဲ
1988မှာကျွန်တော်တို့ကတပါတီအာဏာရှင်စနစ်ကိုတိုက်ပွဲဝင်ရင်းနဲ့တက်မလို့ကတပါတီအာဏာရှင်စနစ်နောက်ကျောကလက်လွဲယူတာဖြစ်ပါတယ်ခုကတော့2008ဖွဲ့စည်းပုံခြေကအောက်မှာဖြစ်ပေါ်လာတဲ့အဆိုးရလောလောနဲ့ဒီပတ်ပွဲတွေမှာလည်းပြည်သူလူထုတရားလုံးကမဲပြေးလိုက်ကြတဲ့ဟုတ်လားလက်တော်အနိုင်ရပါတီတွေကလည်းရှိထားတယ်တွတ်တော်စစ်တွေကိုဖွဲ့ဖို့တဲ့အခြေအနေရှိနေတဲ့အခြေအနေအောက်မှာငါမနိုင်ရင်ငါလုံးချင်းကိုလုံမယ်ဆိုတဲ့ကိုယ်ဥပဒေကိုကိုချိုးပေါက်ပြီးတော့မှသွားတဲ့အာဏာသိမ်းမှုမျိုးဖြစ်ပါတယ်အဲ့ဒီအတွက်လည်းလူထုမှာလောလောလတ်ညှော်လင့်ချက်တွေကတခါလေရိုက်ချိုးလိုက်ခံရတာဖြစ်တဲ့ခါကျတော့ဒီပေါ်မှာဂုံတိခါအရတိုင်းပြည်နဲ့ရှေ့အနာကတ်အတွက်ကျွန်တော်တို့အားလုံးအတွက်မလွဲမသွေပေါင်းလာကြရမယ်ဆိုတဲ့ဆုံးဖြတ်ချက်တွေရှိနေတယ်လို့အထိုင်မှာယုံကြည်တယ်ဒါကြောင့်မို့လဲဒီလက်မခံဘူးဆိုတဲ့ဖော်ပြချက်တွေဟာတနိုင်ငံတော့ဖွက်ပေါ်လာတာပဲဖြစ်ပါတယ်
ဟုတ်ကဲ့ဒီနေ့မှာရော့တန်ကဲတို့ပါဝင်ခဲ့တဲ့ဒီ1988မှာဒုံကတော့ဒီမိုကရေစီခွင့်ရေးကိုမရသေးဘဲနဲ့ဒီပါတီစုံနဲ့မဲပေးတဲ့စနစ်ကိုတောင်းဆိုခဲ့တာပေါ့နော်အခုကကြတော့ဘလို့အပြောင်းလဲဖြစ်သွားမယ်လဲသုံးသပ်မိလဲ
ဒီအခြေခံဥပဒေပုံမှန်တွေတက်ပြီးတော့မှအာဏာလဲသိမ်းပြန်တယ်နောက်တစ်ခုကတော့အခြေခံဥပဒေသူကငါတို့တက်မတော်ကနေလိုချင်တာလုံးမယ်ဆိုတဲ့ယူဆချက်တွေကလူလူကိုချင်းခေါ်သလိုဖြစ်နေတယ်ဒါပေမဲ့ရုပ်ောက်ပွဲရက်လက်ဆိုတာကလည်းလူလူကလက်တလုံးပေးလိုက်တဲ့ပြည်သားထင်သာတဲ့ရုပ်ောက်ပွဲရက်လက်တစ်ခုဖြစ်တယ်ဒီကိုစော်ကားရီလိုယူဆခံနေတဲ့ကာလပတ်လုံးမှာဒီဆရာလာသိမ်းမှုကိုဒါစန့်ကျင်မှုတွေနဲ့ဖိအားပေးမှုတွေကစက်ကညစ်လာနိုင
်ဟုတ်တယ်နောက်ထပ်ရောဒီတစ်ခေါက်မှာဒီကိုဗစ်ကာလထိခိုက်မှုတွေတင်းနေလားပြည်သူတွေရဲ့ခံစားချက်နဲ့ပတ်သက်လို့ပေါ့နော
်ဒီအကျက်သေးကြတဲ့မှာဒါမှတစ်စင်းခုတော့လူကမ္ဘာလုံးကြီးဆိုင်နေရတဲ့ကိုဗစ်အကျက်တဲ့ကာလမှာဆရာနာသိမ်းမှုဆိုတဲ့အကျက်တည်းကဖြစ်စဉ်ပြီးတော့မှရင်ဆိုင်ရတာဖြစ်ပါတယ်ဒီတော့လူလူရဲ့အခြေအနေဟာအင်မတန်မှကိုပြီးလဲရှလဲဆိုတဲ့အခြေအနေလည်းဖြစ်နေပါတယ်အဲ့ဒီအတွက်လည်းလူလူကကျွန်တော်ခုပြောသလိုအပြောင်းအလဲတစ်ခုကိုလိုချင်တယ်နောက်တစ်ခုကတော့ခုလိုလိုထက်မှန်စော်ကားခံရတယ်လို့ခံစားနေရတာဖြစ်ပါတယ်ဒါကြောင့်မို့ဒီအခြေအနေမှာဒီလူလူဆန္ဒပြပွဲကြီးကကျွန်တော်ကားလို့မရပါဘူးဒီအရေးကိုငြိမ်သက်ဖို့အရေးကြီးဆုံးကလူလူဆန္ဒဖြစ်တယ်ဒီရေးချက်ထားတဲ့အစိုးရကြီးဒီကောင်ကလွတ်တော်ကိုယ်စားလှယ်ကြီးနောက်တစ်ခုကတော့နိုင်ငံရေးအင်အားစုတွေနဲ့အထက်ဆွေးအဖြေရှာကျင်းတာတွေအကောင်းဆုံးလို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့တက်မတော်ကောင်းဆောင်ဘိုင်းတွေကိုရောပါမှာရှင်းနေတယ
်အခုကတော့တက်မတော်ကောင်းဆောင်ဘိုင်းတွေကအင်မတန်မှအရေးကြီးပါတယ်ဒီနေ့အဆုံးဖြတ်တက်မတော်ကောင်းဆောင်ဘိုင်းတွေကအဆုံးဖြတ်ဖြစ်ပါတယ်ကျွန်တော်တိုင်းပြည်မှာနောက်ထပ်တွေးချက်တိုင်းကိုမဖြစ်ဖို့အတွက်တက်မတော်မှာအများကြီးတာဝန်ရှိတယ်ဒီအကြောင်းလေးဟာတိုင်းပြည်အတွက်အကြောင်းလေးဖြစ်ပါတယ်တက်မတော်အတွက်လည်းပါပါတယ်အနာဂတ်ကျွန်တော်တို့တိုင်းပြည်မျိုးဆက်စစ်တွေအတွက်အကြောင်းလေးဖြစ်ဖို့အရေးကြီးပါတယ်အုပ်စုတစုတရားစုတစုအတွက်မဟုတ်ပါဘူးပြီးတော့သမိုင်းမှာတကယ်ကိုတိုင်းပြည်ယူရင်အကြောင်းလေးဤအတွက်လုပ်တဲ့တက်မတော်ခေါင်းဆောင်တွေအဖြစ်မှတ်တမ်းတင်မလားဒါမှမဟုတ်သမိုင်းမှာတကယ်ကိုပြည်သူလူထုကအမုန်းတရားတွေနဲ့မှတ်ချက်တင်မဲ့ခေါင်းဆောင်တွေဖြစ်မလားဆိုတာဒီနေ့ပြည်မှုချက်တွေပေါ်မှာမူတည်သွားလိမ့်မယ
်ဟုတ်ကဲ့တိုင်းနာလက်နက်ကိုင်အင်အားစုတွေကိုရောပါပါရှင်းသေးလဲ
ကျွန်တော်တို့အားလုံးတိုင်းနာလက်နက်ကိုင်အင်အားစုတွေရဲ့နိုင်ငံရေးတည်နိုင်ငံရေးသဘာဝတရားဆရာနာရှင်စနစ်ဆိုးရဲ့သမိုင်းတစ်လျှောက်လုံးမှာစတင်တော်လှန်ခဲ့တာဖြစ်ပါတယ်ဒါကြောင့်မို့ဒီစစ်တပ်အာဏာသိမ်းမှုမျိုးကိုမူအားဖြင့်ကျွန်တော်တို့အားလုံးဟာလက်မခံဘူးတကယ်တည်းထဲမှာပဲဖြစ်ပေါ်လာမဲ့နိုင်ငံရေးအခြေအနေရဲ့နောက်မှာပြည်သူလူထုရဲ့စံနှုန်းနဲ့အညီပြည်သူလူထုအတွက်အလုပ်လုပ်ပေးဖို့အတွက်အားလုံးကုနာတော်တော်ဝိုင်းဝန်းကြိုးပမ်းပေးပါလို့ပဲကျွန်တော်မြစ်တမ်းရခံပါတယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ရေဘော်တန်ခဲခင်ဗျာကျွန်တော်ဝင်းမင်းပါ
Viewin မြန်မာပိုင်းစီစဉ်ရဲ့တင်းင်းတွင်နေမနေ့ကင်းတင်းတွေကိုနားဆင်နေကြရတာပါအခုကတော့တွေ့ဆုံမြန်မြန်ကန်တစ်ခုကိုတင်ပြပေးပါမယ်ဆရာနာတိမ်မှုကိုစန့်ကျင်တဲ့ဖဲကျိုးညီလှုပ်ရှားမှုမှာပါဝင်သူဒေါက်တာသန်းမြင့်ဦးကိုကိုစီသူတွေ့ဆုံပြီးမြန်ထားပါတယ်ရှင
်။ဒီဆေးဥချွေတရားမွေဆရာနာတိမ်မှုအနည်းငယ်ဒါတတိယဆရာနာတိမ်မှုလို့ဆိုရင်နိုင်ငံတော်ပုံရံမှုလို့တော့ပြောလို့ရပါတယ်။ဒီဟာကိုစန့်ကျင်တဲ့အနေနဲ့ကျွန်တော်တို့ဒီပဲဟိုဆရာဝန်တွေရောနိုင်ငံဝန်တွေပေါင်းစုံတွေရောအကုန်လုံး ကနဒီသူလာလာသီးမှာကျွန်တော်ဘာလုပ်နေကြလဲဆိုတော့အားလုံးစီဝဲ disobedience movement လေးကိုကျွန်တော်အကြမ်းဖက်လူနီနဲ့လုပ်နေကြတယ်ဒါလေးကိုကျွန်တော်တို့ကပွင့်လို့ပြောပူပေါပါဝင်တဲ့သဘောဒါပူပေါပါဝင်ပြီးတော့မှအားဖြည့်ရအားလုံးနိုင်ငံဝင်တဲ့အားလုံးနဲ့တသားလေးရက်တယ်ပြည်သူလူထုအားလုံးနဲ့တသားလေးကျွန်တော်ရှိနေတော့ထုတ်ပေါ်ပြသနောက်တစ်ခုကဒီဆေးဥချိုရန်ရမှာလဲကျွန်တော်တို့ပင်နယံတစ်ခုခွေးသားစိတ်တစ်ခုနေကျွန်တော်ဆရာဆရာမကြီးအသုံးလုံးခံမှာမဟုတ်ဆိုရလဲဒီဒီသဘောတော့ကြာတာပါ
ဟုတ်ပါဟုတ်ကဲ့ဒါကြောင့်အခုလှုပ်ရှားမှုရဲ့အဓိကရည်ရွယ်ချက်အဓိကပန်းနိုင်ရပါဖြစ်မယ
်အဓိကပန်းနိုင်ရတော့ကျွန်တော်တို့ကဒီဆက်အာဏာရှင်စနစ်ပြန်လာသက်သွင်းလာတာကိုပြုတ်ကြပြီးတော့မှလူလူရည်ချက်ဒီမိုစီထွန်းရတယ်ဒီမိုစီစနစ်ကိုပြန်လာရောက်ရှိတယ်ဒါအဝယ်ဒီကရည်မှန်ချက်အဲ့ရည်မှန်ချက်မှာဒါကတော့ကျွန်တော်တို့ဒါအစားတစ်ခုနေတာချင်းလက်တစ်ခုပေါ့နော်ဒါနောက်တစ်ခုကကျွန်တော်လည်းကျွန်တော်မိတ်ဆက်ပြီးပါဦးမယ်ကျွန်တော်ကဟိုဟာဒေါက်တာတန်းလုံးပါဌာနနေရာတော့နိုင်ငံဆက်ဆိုင်နေနိုင်ငံသိပ္ပံဌာနနောက်ရောင်တက်သူမှာကျွန်တော်ခရီးကနေနဲ့တာဝန်ထမ်းဆောင်နေပါတယ်လက်ရှိရောင်တက်သူရဲ့ဒီဆရာမတမကမှာလည်းလုံမှုဆောင်ဖွဲ့ဝင်ပါတယ်လုံဖွဲ့ဝင်ပါတယ်ဆိုတော့တကြောင်ကျွန်တော်တို့ကဒီနေထားမှာကျွန်တော်ပူရောပါဝင်သွားမှာတော့ကျွန်တော်တို့ဒီဘယ်လိုပါမလဲဆိုတော့ဆရာတမကအချင်းချင်းတခြားတက်သူမှာရှိတဲ့ဆရာတမကအချင်းချင်းအားလုံးနဲ့ပူပေါင်းဆောင်ရွက်ပါပြီးတော့မှဒီစနစ်ကြီးကိုဒီတိုင်ဒီဆေးဥရှိစနစ်နောက်တစ်ခုကနိုင်ငံကြီးချင်းမှုရလေသမားပြည်မှာဟိုလက်နဲ့ရှိလာရေချိန်မင်းတို့ကြိုက်တဲ့ဆိုတာတက်တဲ့လက်နဲ့နဲ့အာကုန်ချိန်မင်းအနာပြန်သိမ်းလို့ရတယ်ငါတို့ပြန်ဦးချိုးလို့ရတယ်ဆိုရဲဒီဟာကိုလည်းကျွန်တော်တို့ဒီတိုင်ချိန်မင်းကြည့်ပါတောက်သွားကြည့်တယ်နောက်တစ်ခုကကျွန်တော်တို့မျိုးဆက်နာခဲ့ရတဲ့လည်းရှိရမှုမရှိတော့ဘူးကျွန်တော်တို့လည်းကျွန်တော်တို့ဆိုလည်းဒီစနစ်ကြီးရဲ့သားကောင်းမယ်ဝုချေကြီးခံလာရတာမျိုးစုံပဲကျွန်တော်ခံလာရတာဝုချေကြီးခံနေအောင်ဝုချေမှာနည်းနည်းလေးပွင့်လင်းပြီးတော့မှမျောလင်းချက်ကြောင်ကြီးလေးတန်းလာတာရှိသေးတယ်ဝုချေကြီးမှာတနည်းအရောဒီကလှုပ်သွားတဲ့ဥရိကျောင်းကသူကဥရိကျောင်းကတော့ပြောနေတာပါနောက်ထပ်ပြချင်အောင်ဥတွေနဲ့လုံးဝညီညွတ်မှုမရှိဘူးသူတို့ပြောတာတဲ့ဥပေပေါ်သူတို့ကလည်းခြေချက်သွားတာအဲဒီတက်လာတဲ့နောင်တက်လာမဲ့ဟာအစိုးရပေါ်မှာလည်းဒီကြွေးကြုံသင်ခန်းစာကိုယူပြီးတော့မှနောက်ဒီလိုမျိုးဖြစ်အောင်ဘယ်လိုလုပ်ရမလဲဆိုတာကိုတော့ကျွန်တော်ဒါတော့ယူရပါတယ်ဟုတ်ကဲ့ပါ
အခုဖြစ်ချက်နေတဲ့ဒီတက်မတော်ကအာနာသိမ်းသွားတယ်ဆိုတဲ့အဖြစ်ပြတာဒီမားဒီမားမကြကနာဆိုသူတို့စစ်တော်များစွာကမကြကနာဆိုသူတို့ဖြစ်တယ်ဆက်အဲ့တော့အဖြစ်ပြဒီတန်ခိမဲကတန်ဒီနာကတော့သူငယ်တွေအတွက်ဘယ်လောက်များအကျိုးတောင်ဖြစ်နေတော့က
ျရှိရင်တိုင်းပြည်နာကတော့လူငယ်တော့ဘူးရှိရလူကအားလုံးကခေါလို့တစ်သက်အောင်မှုရှိတယ်။ချီးမှတ်တစ်သက်အောင်မှုရဒီအရေးကိုကျွန်တော်ဖွင့်ပြပေးလို့မရအောင်ဖွင့်ပြပေးလိုက်လို့ရှိရင်ကျွန်တော်ရဲ့နာကမျိုးသက်တွေရဲ့ဟိုဒီအိမ်မက်ကမှုန်မောသွားပဲနောက်ဆုံးထားလိုက်ပါကျွန်တော်တို့ကိုယ်တိုင်ထားလိုက်ကျွန်တော်လက်ရှိခံစားရမှာဘာလဲဆိုတော့ဒီစိတ်အာဏာရှင်ဆိုသွင်းလာတယ်ကျွန်တော်ဒီချိန်မှာပညာရေးပေါ်မှာရင်းနှောင်းကဖဲရော့လန်နီနော်နှုတ်ချက်ပြောမှဆိုရင်နှုတ်ချက်ပြီးတော့တက်တူစာတိုက်နေတယ်ကျွန်တော်ကျင်သုံးလာဟာဒါကြီးကိုကျော်ခြေချက်လာတယ်ခြေချက်လာပြီးတော့မှကျွန်တော်ဘာလုပ်လာကြလဲဆိုတော့ critical thinking ပေါ်ခြေခံလာတယ်ပညာရေးစိတ်ကိုခြေလမ်းလေးစပြိုးလာတယ်ပညာရေးလွတ်လပ်ခွင့်ပေါ်မှာဘူးဥစားပေးလာအခုချိန်မှာကျွန်တော်ပါဆိုကျွန်တော်ဆိုနိုင်ငံရေးသိပ္ပံနဲ့နိုင်ငံရေးပါကျွန်တော်ပြရတဲ့ဘာသာရေးမှာနိုင်ငံရေးပြရဆိုတဲ့အတွက်ကြောင့်မို့စဉ်းစားကြည့်ကျွန်တော်တို့အဲ့ချိန်မှာစမ်းသပ်ပြီးပေါင်းနေမှာကျွန်တော်လာမယ်စာသင်ခန်းထဲမှာထောင်လိုင်းကြီးလာမယ်ကျွန်တော်အကယ်မဲ့ freelance ဆိုတော့ကျွန်တော်စာသင်ခန်းထဲမှာလက်တော်ဆုံးရှုံးပြီကျွန်တော်မျိုးဆက်တွေဆိုတော့ကျွန်တော်အခုလာတဲ့ဒီចောင်းသူចောင်းသားတွေပေးလာရမယ့်ဟာလေစေအုပ်ချုပ်အောင်မှာပွင့်လင်းမြင်သာတဲ့နောက်တစ်ခုကဘာလဲဆိုတော့ပညာပညာတူတဲ့ပညာကိုမပေးနိုင်တော့ဘူးပြမပေးနိုင်တော့ပဲစေအုပ်ရဲ့ရန်လျောက်ကိုအကျိုးပြုမဲ့အတွေးခေါ်တွေယူဆတွေဟိုပွင့်လင်းပြောလို့ရှိရင်ဒါကြီးပင်စင်းစောက်ပိုက်ဘာညာဆိုတဲ့ဟာမျိုးတွေပဲတော့ဒါတွေပဲနိုင်ငံတော်ဆိုတာဖွင့်ယူအဲ့ဒီဟာတွေကိုကျွန်တော်လှုပ်လာတာဒါကသဘောမကျတော့ဒါလက်တော်ခံစားဒီမျိုးဆက်ဒီပညာရေးစနစ်နဲ့ကြည့်ပြန်လာရမယ်လူငယ်တွေရဲ့အနာဂတ်ကဘယ်လိုပုံစံဖြစ်လာမလဲဒီတွေးခေါ်တိုင်ဝမ်မှာကျွန်တော်ဘယ်လိုဥပဒေမိုစီစနစ်တစ်ခုတည်ဆောက်မယ်ဆိုတာအခြေခံမှာပညာဟိုစီးပွားရေးကလည်းအခြေခံရှိသလိုပညာရေးကအဓိကရည်ကြီးတဲ့ပါပညာရေးမှာပါလဲပညာရေးပုံမှန်ပါလဲဒီဒီမိုစီစနစ်ကိုတည်ဆောက်ဖို့ဘယ်လိုမှအချက်အဲ့တကြောင့်လူငယ်အနာဂတ်ရောကျွန်တော်လက်ရှိချိန်မှာအောင်နာဂတ်ရောရည်ကြီးကြီးနှစ်ခုလုံးတည်းရည်ကြီးတယ်နာဂတ်တာမပေါ့ဟုတ်ကဲ့ပါဟုတ်ကဲ့ပါဟုတ်ကဲ့
မြန်မာနိုင်ငံမှာစစ်တပ်ကဖေဖော်ဝါရီလ10ရက်နေ့မှာအာဏာသိမ်းလိုက်တဲ့လောက်ရကိုစတင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေပြည်ပနိုင်ငံတွေမှာအရှိန်အငြိပြုတ်လွလာနေကြတာမှာစနေနေ့ကဥရောပတိုက်တွင်းကဩစတြေးလျနိုင်ငံနဲ့နယ်သာလန်နိုင်ငံတို့မှပြုတ်ခဲ့ကြတဲ့ဆန္ဒပြပွဲတွေမှာဥရောပပါလီမန်အမတ်တွေပြည်သက္ကနိုင်ငံရေးပါတီတွေကခေါင်းဆောင်နေနဲ့လွတ်တော်အမတ်တွေပါတက်ရောက်ခဲ့ကြတဲ့အကြောင်းကိုတင်ပြပေးခြင်းပါလေကျွန်တော်ကတော့ဇော်ဝင်လိုက်ပါဩစတြေးလျနိုင်ငံဗီယင်နာမြို့မှာရောက်နေတဲ့မြန်မာရေးတက်ကြွလှူရှားသူတွေနဲ့မြန်မာနိုင်ငံကိုချစ်မြတ်လို့သူတွေစုဝေးပြီးဆန္ဒပြခဲ့ကြပါတယ်။ဒီဆန္ဒပြပွဲကျင်းပတဲ့အခြေအနေကိုတော့ဆန္ဒပြပွဲမှာပါဝင်တဲ့မတ်ဆန်တာလင်းကအခုလိုရှင်းပြပါတယ
်။ဥရောပမှာရှိတဲ့ဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာဖြစ်ပါတယ်။အခုဒီဆန္ဒပြပွဲကိုဆိုလို့ရှိရင်ဩစတြေးလျအထွတ်တော်မှာရှိတဲ့ဒီပါတီဝင်၄ခုအပြင်အ
ဒီစနပ်ပြတဲ့နေရာကိုအော်စတြေးလျကလွတ်တော်အမတ်တင်နဲ့နိုင်ငံရေးပါတီခေါင်းဆောင်နေပြင်ဥရောပပါလီမန်လွတ်တော်အမတ်တချို့လည်းပူးပေါင်းပါဝင်ခဲ့ကြပါတယ်စနပ်ပြဖို့မှာပါဝင်တဲ့ဥရောပပါလီမန်အမအန်ဒရီးယားရှီဒါကတောင်ဆန်းစုကြည်ပါဝင်ဖန်စီထားသူတွေကိုပြန်လွတ်ပေးဖို့တောင်းဆိုခဲ့ပါတယ်
My name is Andrea Schieder and I'm a member of the European Parliament and therefore the Socialist and President.
နော်ဆိုရှယ်ဒီမိုကရက်တစ်ပါတီကိုကိုစားပြုရွေးကောက်တင်မြှောက်ခံထားတဲ့ဥရောပပါလီမန်လွှတ်တော်အမတ်တဦးပါဒီမနိုင်ငံမှာဆက်အနာသိမ်းလိုက်တာဟာကျွန်တော်တို့အတွက်အင်မတန်အော်တုံလို့ပဲဖြစ်တာကြောင့်စနားပြတဲ့သူတွေနဲ့ဒီနေရာမှာလာရောက်ပူးပေါင်းပါဝင်တာပါကျွန်တော်တို့ဒီမိုကရေစီရဲ့လှုပ်ရှားမှုတွေကိုနှစ်ပေါင်းများစွာအစဉ်တစိုက်ထောက်ခံအားပေးလာခဲ့ပါတယ်ဖန်စီခံထားတဲ့နိုင်ငံရေးအကျဉ်းသားတွေအထူးဖြင့်တော့ဒေါ်ဆန်းစုကြည်ကိုလွတ်ပေးပါလို့ဒီနေရာကနေကျွန်တော်တို့တောင်းဆိုပါတယ်ကျွန်တော်တို့လိုအပ်နေတာကဒီမိုကရေစီနဲ့ရွေးကောက်ပွဲရလဒ်တွေကိုလေးစားဖို့ပါကျွန်တော်တို့ဟာဆက်အနာချင်းစနစ်ကိုဆန့်ကျင်ပြီးမြန်မာပြည်သူတွေနဲ့အတူရပ်တည်သွားပါမယ်
ဒါအပြင်တနင်္လာနေ့မှာစတင်မဲ့ဥရောပပါလီမန်အစည်းအဝေးမှာမြန်မာအရေးနဲ့ပတ်သက်လို့တင်ပြဆွေးနွေးသွားဖို့သူတို့အနေနဲ့စီစဉ်ထားကြောင်းဆန္ဒပြပွဲမှာပါဝင်ခဲ့တဲ့လွတ်တော်မတ်တီကပြောကြားခဲ့တယ်လို့မတ်ဆန်တာလင်းကပြောပါတယ်ဒီဆန္ဒပြပွဲကိုတော့အနည်းဆုံးလူ100လောက်တက်ရောက်ခဲ့ကြတယ်လို့ဆိုပါတယ်ဩစတြေးလျနီးတူနယ်သာလန်နိုင်ငံက ICJ ရုံးဆိုင်ရာတဟိတ်မြို့မှာမြန်မာနိုင်ငံသားတွေနဲ့မြန်မာနိုင်ငံကိုချစ်မြတ်လို့သူတွေစုဝေးပြီးစီအနာတိတ်မှုစတင်ကြောင်းနဲ့ပြည်သူကရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုသာထောက်ခံကြောင်းဆန္ဒပြပွဲကိုလည်းပြုလုပ်ခဲ့ကြပါတယ်။ဒီဆန္ဒပြပွဲမှာဘယ်လ်ဂျီယံကနေလာရောက်ပူးပေါင်းပါဝင်တဲ့ကွယ်လွန်သူနိုင်ငံကျော်ကဗျာဆရာကြီးဦးတင်မိုးရဲ့တနည်းဖြစ်သူမှတ်မှုမှုနှင်းကသူ့အနေနဲ့ဘာကြောင့်ပါဝင်ရလဲဆိုတာကိုအခုလိုရှင်းပြပါတယ်။
အစ်မကတော့မမိုးနေမှာဘယ်လ်ဂျီယံနိုင်ငံမှာလောလောဆယ်နေထိုင်ပါတယ်။ဒီမှာပြည်သူစုပါနော်။ဒါပြန်ကျဦးကိုတမီးလေးဖြစ်ပါနော်။နော်ဒီစစ်စစ်တပ်ကစစ်ဘုတ်ချုပ်ကြီးများဟာဒီမှာတော့ကမှနည်းနည်းမှနော်ဆက်ညာအောက်ခါချင်းရှိပြီးမြန်မာပြည်သူပြည်သားတွေကအခုလည်းပဲနော်ဒီမိုကရေစီdemocratically ပေါ့နော်ဒီ democracy မြန်မာစစ်တပ်ဒီကောက်ပွဲတွေကိုနော်ဒီကောက်ပွဲရလက်တွေကိုနော်သူတို့အတိအမှတ်မပြုဘဲနေတယ်ဒီကောက်ပွဲအောင်နိုင်တဲ့83000ကျော်အောင်နိုင်တဲ့နော်ဒီ American democracy အဖွဲ့ချုပ်ကိုနော်အနာလက်အရှင်ရှိနေတယ်နော်စစ်တော်ခေါ်ခြင်းကိုဖြတ်သိမ်းခြင်းတွေကြောင့်လို့အခုလိုမတရားဆက်အနာသိမ်းနေတယ်ကျွန်တော်တို့ကလည်းပြောဒီအချိန်မှာတော့ကျွန်တော်လက်ပိုက်နေလို့မရတော့ဘူးဒီနိုင်ငံတကာအစိုင်းဝင်းနေနေနဲ့နော်ဒီမှာဆက်ကောင်းတော်ကြီးများကိုအရေးယူပေးပါမယ်ကျွန်တော်တို့ကလာရောက်ပြီးတော့တိုက်တွန်းရဖြစ်ပါလေ
ဆန္ဒပြပွဲကိုတက်ရောက်လာသူတွေကကုလသမဂ္ဂနဲ့နိုင်ငံတကာအသံဝအနေနဲ့မြန်မာနိုင်ငံကိုကူညီပေးကြဖို့တောင်းဆိုတဲ့စာကိုလက်မှတ်ရေးထိုးပြီးကုလသမဂ္ဂရုံးကိုပေးပို့သွားမယ်လို့ဆန္ဒပြပွဲကိုဥဆောင်စီစဉ်သူတွေကပြောပါတယ်။အလားတူပဲမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုတင်းတင်းကြပ်ကြပ်နဲ့မှလည်းကမ္ဘာနိုင်ငံအသီးသီးမှဆက်လက်ပြုလုပ်သွားကြဖို့စီစဉ်နေကြပါတယ်ခင်ဗျာ။
ယူအေအမေရိကန်တန်ရဲ့မြန်မာပိုင်းဗီဒီယိုအစီအစဉ်တွေကိုမနေ့ပိုင်းနဲ့ညပိုင်းတွေမှာဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါတယ်။မနေ့6နာရီကနေ9နာရီအထိ5ကီလိုမီတာ32 kHz 633ညာ MHz 9.38 5ကီလိုမီတာ40 kHz 943ညာ MHz 9.48 5ကီလိုမီတာ48 kHz 6653ညာ MHz 6.15 နဲ့ဒုတိယနာရီဝဲ6နာရီခွဲကနေ9နာရီအထိကိုတော့အဲ့ဒီမီတာလိုက်နေအပြင်ဒိုင်းနမီတာ190 kHz 1509 MHz 1.55 ကနေနိုင်ယူနားဆင်နိုင်ပါတယ်မနေ့ပိုင်းအစီအစဉ်ကိုမနေ့7နာရီမှာပြန်လည်ပေးပြီး MHz 15.11 17.12 နဲ့ 9.335 ကနေနိုင်ယူနိုင်ပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းလိုမီတာ19 kHz 1553 MHz 15.45 ဒိုင်းလိုမီတာ25 ကျွန်တော်တို့ကဒီလိုဝက်၁၁၁ကိုသုံးကြောင်းမဂါဟတ်၁၁.၃၅၊မဂါဟတ်၉.၃၅၊မဂါဟတ်၉.၃၅လို့ကနေထုတ်လွှင့်ပေးနေသည်။ပထမပိုင်းညာရီဝက်ည၉နာရီကနေ၉နာရီခွဲအထိကိုဒိုင်းလမ်မီတာ၁၉၀၊ကီလိုဝက်၁၅.၅၊မဂါဟတ်၁.၃၅ခွန်၅ကနေနားဆင်နိုင်ပါလေ။ အဲ့ဒီအစီအစဉ်ကိုညာ10:00နာရီကနေ7:00နာရီအထိပြန်လည်နာမှာတော့ဒိုင်းနိုမီတာ25၊ကီလိုဝက်11.8ထုံတုံညမဂါဟတ်11.3ထုံတုံညည10:00နာရီကနေ10:00ခွဲပထမနာရီဘက်မှာဒိုင်းနိုမီတာ190၊ကီလိုဝက်15ခွန်9၊မဂါဟတ်11.5ခွန်9ကနေထိုင်းယူနားဆင်နိုင်ပါလေ။
ဒီနေ့အမေရိကန်တိုင်းကတနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါမယ်။အခုဆက်ပြီးဖန်စီတင်လိမ့်ခံထားရတဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုရဲ့ပြည်သူ့ပန်ကြားလှကိုတင်ပြပေးပါမယ်။အားလုံးပဲမင်္ဂလာပါ။ကျွန်တော်မကွေးတိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးချုပ်အောင်မိုးညိုဖြစ်ပါတယ်။ ကျွန်တော်တို့အားလုံးဒီကြီးစီတဲ့အတိုင်းပဲနော်စီမင်းစည်းကမ်းနဲ့မညီဘဲနဲ့ဆရာနာသိတဲ့အောင်ကျွန်တော်ခန်းလိုက်ရပါတယ်။အားလုံးဒီကြီးစီတဲ့အတိုင်းပဲမတော်ဝန်နဲ့ပြကောင်းပါတယ်။ကျွန်တော်တို့တရားဝင်မကွေးတိုင်းဒေသကြီးကိုရအဖွဲ့တရားဝင်ဒီလူကြီးရရွာလူကြီးတရားဝင်ဒီစုံကြီးလူမှုစုဝါကွန်တွေကိုဆောင်ရွက်ခွင့်ရတယ်ဝန်ကြီးချုပ်ကိုလက်သိက်ကပြီးတော့ခန်းသွားတယ်။သို့တော်လည်းပဲလက်န င်းရဲရပေါင်းနဲ့မြမတက်မှာပဲဘုံကြီးကြီးဖြစ်ပါတယ်။ဒါကြောင့်မို့လို့စစ်အာဏာရှင်စနစ်အောက်ကိုတိုက်ပြီးကြောက်တော့မဖြစ်ပါဘူး။အဲ့လိုမဖြစ်အောင်ဝိုင်းဝန်းနေကြတဲ့ပြည်သူတွေအထူးသဖြင့်ဝန်တန်းတွေထိတ်ဆုံးရတဲ့ဆွဲပြီးတော့ကြိုးပမ်းဆောင်ရွက်ပေးကြတဲ့စစ်အာဏာသိမ်းတာကိုလက်ခံမှုဆိုတဲ့ဌာနဆရာကြီးကြီးရဝန်တန်းတွေကိုကျေးဇူးတင်ပါတယ်။ဒီအောင်မှုနိုင်ငံတော်ကိုကယ်တင်တာပါ။ဆရာဝန်ဆရာဝန်မတွေအနေနဲ့ကျမ်းမာရေးဌာနကဝန်တန်းတွေအနေနဲ့လည်းလူနာမှုတူတယောက်ချင်းကူးတာတာမဟုတ်ဘဲနဲ့ဒုက္ခပင်လေကိုယောဂတက်ကြီးကြတယ်ပြည်တော်မှုနိုင်ငံတော်ကိုကယ်တင်တယ်လို့ပဲကျွန်တော်ဝန်တော်ကူစွာပြောပြရသေးဆရာဝန်တောင်းပတ်သက်ကြတဲ့သူကဆောင်ရွက်ပေးကြတဲ့ဆရာဝန်တွေကိုလည်းကျေးဇူးတင်ပါတယ်ကျွန်တော်သဘောထားကတော့အမှဒုဏ္ဏစီသွေးနဲ့တို့ရဲ့သဘောထားတိုင်းပါပဲဝန်တန်းတွေစာဝန်တွေဒုက္ခရောက်လို့ရှိရင်ရက်ခဲရွာတွေကကံတုံးလေးတစ်ခွက်ဖြစ်စီမုံသားလေးလေးတစ်ချက်ဖြစ်စီလူဝတ္တလေးကိုပြေးပြီးတော့ဒုက္ခရောက်တဲ့ဝန်တန်းတွေကိုကာဝေဆောင်ရွက်ပေးကြပါဆရာနာဒီဘွားကတူပြီးတော့တိုင်းပြည်ကိုလွတ်မြောက်အောင်ကြိုးပမ်းကြေညာပါဒီလိုကာလကြီးဒီလိုအောင်ဝဲခံမဲ့ကာလဟာမကြပါဘူးမကြခင်မှာပဲအောင်ဝဲကိုရတော့မှာပါဆိုတာကိုပြောရင်းနဲ့တမိုင်းဝင်တဲ့ဝန်ထမ်းတွေရဲ့ဆရာနာသိမှုကိုလက်မခံပဲစုံစားရတဲ့စုံစားမှုကိုအပြေးဝထောက်ခံပါကြောင်းအားကိုးပါကြောင်းပြောရင်းဒီလိုဆုပါတယ်ပြည်တော်စုနိုင်ငံသူနိုင်ငံတော်သားအားလုံးတိုင်းသားတွေသမလို့သားလူကိုကြက်ခိုင်းရဲ့ဖွဲ့ရောတာသားညာရဲ့ဖွဲ့ရဲ့တဲ့ဖွဲ့ဝင်နေပေါ့အားလုံးကိုကြမ်းမှာကြပါစေစိတ်ချမ်းသာကြပါစေအများကြီးစိတ္တနာသိအချက်ကလုံ့ပြင်းပြီးတော့လုံးစိတ်ဝအေးကြကြပါစေလို့စုတော်မြတ်တာပို့တာပါတယ်ကျေးဇူးတင်ပါတယ
်အင်္ဂလာပါခင်ဗျာမြန်မာပြည်ရဲ့စနေကရန်စီစဉ်ကနေကြိုဆိုလိုက်ပါရစေ။မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့မှာဆင်အနာတိမ်မှုဖြစ်ပေါ်ခဲ့ပြီးတော့နိုင်ငံတော်သမ္မတဦးမြင့်အပါအဝင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့အငြိမ့်တကြဆုရှားသူတွေနိုင်ငံကြီးသမားတွေကိုဖမ်းဆီးမှုတွေတရားဆက်ဆုမှုတွေဖြစ်ပေါ်နေပါရစေ။ဒီဆင်အနာတိမ်မှုဖြစ်ပေါ်မှုပေါ်မှာလည်းဒီကြည်ရင်းကဒီတပ်ဖွဲ့ဆုရှားမှုတွေကလည်းတကြတူနဲ့ဖြစ်ပေါ်နေပါရစေ။သူတို့ချင်းတော့ဒီကျောင်းနေဦးဆောင်တဲ့အာနာပိဆိုင်ရဲ့လှုပ်ရှားမှုကတော်တော်လေးကိုကြည်ကြည်ပြန့်ဖြစ်ပေါ်နေပါတယ်။ဆိုတော့ဒီမှာဒီမိုကရေစီရဲ့လှုပ်ရှားမှုကတကြောပြန်ဖြစ်လာတဲ့အခြေအနေလို့ပဲဆိုရမှာပါ။ဆိုတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဒီဘက်မြမောက်ကြီးကစနေကန်းစီစဉ်မှာစနေသွားဖို့ရှိပါတယ်။အဲ့တော့ပါဝင်စနေပြို့တဲ့ဖိတ်ခေါ်ထားတဲ့သူတွေနဲ့ကျွန်တော်အရင်ဆုံးမိတ်ဆက်ပေးကြပါတယ်။ဖိတ်ခေါ်ထားတဲ့သူ၃ရှိပါတယ်။ဖိတ်ခေါ်ထားတဲ့သူ၃မှာ2ဦးကတော့ဒီမြန်မာနိုင်ငံကြီးလေးတာ၃သက်သူတူဖြစ်တဲ့ဒီဆရာဦးတမောင်သားဖြစ်ပါတယ်။ဆရာဦးတမောင်သားကဒီတင်ပေါ်မှာကစင်အိတ်တာဟောင်းနဲ့ဖြစ်ပါတယ်။နောက်တစ်ခါဒီ88မျိုးဆက်ကျောင်းသားကောင်းတော်သူဖြစ်တဲ့ကိုမူးမောင်ဖြစ်ပါတယ်။အထက်ကဒီမရရခြေဆိုင်ဒီငယ်တကြလှူရှားသူဖြစ်တဲ့ကိုတေသာဆန်းဖြစ်ပါတယ်။ကိုတေသာဆန်းကတော့ဒီတော့ရောက်ရှိနေတဲ့နေရာကနေပညာအထက်ကဲကြောင့်ဒီဗီဒီယိုနဲ့ပတ်ဝန်းကျင်နိုင်ရတော့မရှိပါဘူး။ ဆိုတော့ကျွန်တော်တို့ဒီစနေပွဲလေးစားလိုက်ရအောင်ပါခင်ဗျာကျွန်တော်လက်ရှိအခြေအနေကလည်းဆရာတို့အားလုံးသိတဲ့အတိုင်းပဲဒီမြန်မာနိုင်ငံမှာဒါဒီဆရာနာတိုင်းမျိုးဖြစ်ပြီးတော့မှဒါဒီမိုကရေစီလှုပ်ရှားမှုတွေကြောက်ကြဖြစ်လာနေတဲ့အခြေအနေပေါ့ဆိုတော့လက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့ဟိုအရင်ဆုံးဆရာတို့ရဲ့ဒီမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကိုရှုမြင်မှုကိုကျွန်တော်အရင်ဆုံးစကြည့်ချင်ပါတယ်ဆိုတော့ဆရာဦးတမောင်နဲ့စကြည့်ဒီဘောမှာစနေပြပေါ့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေအခြေအနေဟိုမှာဆရာဘယ်လိုရှုမြင်နေလဲပေါ့လက်ရှိအခြေအနေပေါ့ဆရာဘယ်လိုသဘောပေါက်တာလဲရှိတယ်ခင်ဗျာ
စီဘူအားဖြင့်တော့သွားနေတဲ့လမ်းကြောင်းကတပ်မတော်ကနိုင်ငံရေးဆက်လုပ်မယ်ဆိုတဲ့လမ်းကြောင်းပါပဲတပ်မတော်နိုင်ငံရေးဆက်လုပ်တဲ့အတွက်ကြောင့်လည်းဒီပြဿနာဖြစ်လာတယ်နော်ဒါကျွန်တော်တို့တပ်မတော်စထူတော်တဲ့ကန်ဒီစာချုပ်မှာဗိုလ်ချုပ်ကြီးစလင်းကတတိပေးခဲ့တယ်လို့ပဲကျွန်တော်တို့နိုင်ငံရေးပါတီတစ်ခုရဲ့တပ်မတော်ဖြစ်ရင်မြို့တိုင်းပြည်ရဲ့အနာဂတ်ကမကောင်းဘူးဆိုတာအဲ့တော့အဲ့ဒီအချိန်မှာဗိုလ်ချုပ်ဆန်းတဲ့သူပါသွားတဲ့တခင်မန်းထွန်းကလည်းပြောတယ်လို့ပဲကျွန်တော်တို့ကလည်းကပိုက်ဆောင်တက်ဂျုံသေးတက်မလို့ခြင်းမဘူးလို့ပြောရတယ်ပြဿနာကအဲ့ဒီအတိုင်းဆက်ဖြစ်နေကြတာပါပဲအခုတော့အခုလဲအဲ့ဒီအတိုင်းသွားမဲ့သဘောရှိတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့နော်အဲဒါအခုအာဏာသိမ်းလိုက်ပြီပါတီပြန်တက်လာအောင်လုပ်နိုင်မယ်နော်အဲ့ဒီမှာဘုဇုံဘူးကြီးမင်းအောင်နိုင်ငံသမ္မတနေရာလဲယူပါလိမ့်မယ်နော်အဲ့တော့အခုပြန်ပြီးတော့အားနေနေတဲ့သူတို့နိုင်ဖို့အတွက်အားနေနေလဲဖွဲ့ရုပ်ချုပ်မှုချင်းကဦးတွေကိုလဲကြည့်ရင်ပြနေမယ်ဒါမှမဟုတ်သူမူလတွေကပြောသလိုဖြတ်ချင်လိုက်ဖြတ်လိုက်မယ်အဲ့တော့ဒီမိုကရေစီအရွေးကိုသွားဖို့အလားလာပြီမရှိတပ်မတော်ခေါင်းဆောင်မှုတွေကိုချိန်လိုက်လို့ရှိရင်တော့တော်တော်ကြီးနေသွား
ပြီဟုတ်ကဲ့ဟုတ်ကဲ့ကိုမူကလည်းရှိချိန်နေပေါ်မှာအရင်ဆုံးဗာညာသုံးသက်ချင်လာချိန်လက်ရှိမြန်မာနိုင်ငံရဲ့ချိန်နေပေါ်မှာ
အမှန်တိုင်းပြောရင်တော့ခုပြန်သွားနေတာကိုကလည်းပဲဒါဟိုအဘဦးဝင်းတင်လမ်းညွန်ခဲ့တာပါပဲဒေးဗစ်တော်ရိုးရဲ့ဒီဟိုကနဲ့ပြန်သွားတာပဲလေစီဘာဒစ်အိုဘီဒီယန်နဲ့ပြန်သွားတာပဲဒါအဲ့ဒီခါကျတော့ခုကြတော့ကျွန်တော်ဝမ်းတာပါလေပြည့်ပြည့်ချင်းနေမြင်ရတာပေါ့နော်ဒီဟာစစ်တပ်ကြီးဘယ်လိုပြောရမလဲဆိုတော့ CEO ဆွဲဆောက်လို့ရတဲ့လူမျိုးတွေမဟုတ်ဘူးပေါ့နော်88ပေါ့88ကိုအစ်စ်ပြန်စတာပါပဲနီးတက်မျိုးပြီးတော့နီးတက်မျိုးနဲ့ဆော့ကြည့်တယ်ကျွန်တော်တို့တိုက်ကြနေတဲ့အချိန်မှာမြည်တော့ပင်ဖြစ်စီပေါ့နော်ဒီဂျားထဲမှာ2008ကိုပေါ့နော်အန်တီစုကနေပြီးတော့အမေစုကနေပြီးတော့လက်ခံပြီးတော့သူဆော့ပေးတယ်အဲ့ဒီကနေပြီးတော့ကျွန်တော်တို့ဘက်ကနေပြီးတော့လည်းအဲ့ဒီအတွက်ပေါ့မြည်တော့ပင်ဖြစ်စီပေါ့နော်တိုင်းပြည်သားတွေလည်းပဲတချို့၆လေတဲ့အခြေအနေလေးတွေပေါ့နော်ကြားခဲ့တယ်ခုလိုမျိုးပေါ့အနေနဲ့တော့ဒီဟာ freedom of expression ပေါ့နော်ဒီကောက်ကိုရဒါပေမဲ့ဒီကောက်ဒီကခုအချိန်မှာတော့သူတို့ကတည်တက်ပို့ပြီးတော့ပေးရမယ်ဆိုတဲ့အခြေအနေရောက်တော့သူက1988ကိုပြန်ဆင်းလိုက်တာပါပဲနောက်ဆုံးမှာတခုပါပဲစစ်အာဏာရှင်အတော့စစ်အာဏာရှင်လို့ကျင့်တယ်အဲ့ဒီတော့ကျွန်တော်တို့ကလည်းပဲကျွန်တော်တို့ရဲ့လူတို့ရဲ့အင်အားနဲ့လူတို့အာဏာနဲ့ဒီတပွဲမှာ88လို့မခံရဘဲနဲ့ဘယ်လိုဖြတ်မလဲပေါ့နော်ဒါပဲကျွန်တော်တို့စဉ်းစားကြရဦးပါဟုတ်ကဲ
့ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲရတော့ဒီမြန်မာဒီမိုကရေစီဒီတချော့ပြန်ပေါ့မြန်မာဒီဒီမိုကရေစီလောက်ကြားမှုတချော့ပြန်တဲ့အကြောင်းပေါ့ဆိုတော့ဒီချိန်ဒီမှာကျွန်တော်တို့ဒီစာအုပ်တို့နေရတာကတော့ဒီဆရာမနေဥဆောင်နေခဏဒီကုန်းမောင်ပြောရဲ Civil Disobedience ဒီလူလူအာဏာပိဆိုင်ရေးလောက်ကြားမှုတွေကတော်တော်လေးကိုကြက်ကြက်ကြက်ဖြစ်လာတယ်ပေါ့ဆိုတော့ဒါဒီထဲမှာလည်းတော်တော်လေးဖြစ်လာတဲ့ချိန်တွေပေါ့ဒီချိန်တွေကကျွန်တော်တို့ဒီဘယ်လောက်ဒီကျွန်တော်တို့ဒီချိန်ဒီလောက်ကြားမှုတွေနဲ့ပတ်သက်ဘယ်လောက်ဒီကြိုတင်ပြင်ဆင်ထားဖို့ကြိုတင်တော့ဘယ်လောက်ဒီမျှော်မှန်းထားတင်တာကျွန်တော်တို့ကလူအကျက်တွေဒီလောက်ကြားမှုနဲ့ပတ်သက်ပြီးကျွန်တော်တို့ဘယ်လောက်ကြားနိုင်လဲလို့မလဲဆိုရအောင်ဒီလောက်ကြားမှုမှာပါဝင်နေရတယ်ဆိုရင်ဒီပေါ်မှာဘာများအကျင့်ဖြစ်နေတာရှိမလဲဆရာဥတ္တမနဲ့ဒီပေါ်ဘာများအကျင့်ဖြစ်နေတာရှိမလဲဗျာ
အခုလောလောဆယ်မှာကျွန်တော်တို့ civil disobedience ကိုပြောပြီးတော့ကျွန်တော်တို့မနာခံရေးပေါ့နော်စစ်အာဏာရှင်လူကြမနာခံရေးလှုပ်ရှားမှုတွေကျွန်တော်တို့စလာခဲ့တယ်ရှားဝင်နေအဲကလာတွေစပြီးတော့လှုပ်ရှားလာတယ်ကျွန်တော်အများကြီးအားရတယ်ကျေနပ်တယ်ကျေးဇူးတင်တယ်ဒီလူငယ်တွေအကုန်လုံးနော်ဒါတမိုင်းလူအချက်ရမလုပ်လို့မရဘူးကျွန်တော်တို့ဒီပေါင်းစုံမျိုးစုံနဲ့ဒါကျွန်တော်တို့ဆန့်ကျင်ဖို့လိုပါတယ်လမ်းတွေပေါ်ထွက်တိုင်းလည်းထွက်ဖို့လို့ပါတယ်နော်ဘယ်နိုင်ငံမှာမှစစ်အာဏာရှင်အာဏာသိမ်းလိုက်ပြီဆိုရှင်အိမ်ထဲမှာကုန်နေကျွန်တော်တို့အဲ့တော့အချိန်ဘယ်အချိန်မှာထွက်မယ်ဘယ်လိုထွက်မယ်ဘယ်ပုံစံနဲ့ကျွန်တော်တို့လှုပ်ရှားကြမယ်ဆိုတာကတော့ဒီမြေပြင်မှာကျွန်တော်တို့ဒီအာဏာရှင်စန့်ကျင်ကိုလုပ်နေကြတဲ့ကောင်းဆောင်တွေကဆုံးဖြတ်ကြမှာပါအဲ့တော့ဒါကကျွန်တော်တို့အဲ့ဒီအားနေစပြီးတော့ပေါ့နော်ကျွန်တော်တို့လက်ဆွဲနှုတ်ဆက်တာက civil disobedience ဖြစ်ခဲ့တဲ့တမိုင်းနဲ့ပတ်သက်လာရှိတယ်။ဒီမှာကျွန်တော်တို့ကျွန်တော်တင်ပေါ်ကပ်ပစူရေးနေတဲ့အချိန်မှာဆိုလို့ရှိရင်ဗိုလ်ချုပ်ခင်ညော့တို့စစ်ဗိုလ်ချုပ်ကြီးတွေလာရင်ကျွန်တော်တို့ကလက်အုပ်ချရတယ်။အဲ့တော့အခုစေတက်ကလို့အကြောင်းတွေနေတဲ့ယူရီဆောင်မှာနော်အဆောင်သဟာယကော်မတီကအဆောင်မှုနဲ့တကွမတို့တော့ခင်ညော့ကိုလက်အုပ်မချနိုင်ဘူး။အဲ့တော့လက်ဆွဲနှုတ်ဆက်ပါ။ဆရာမလက်ဆွဲနှုတ်ဆက်ပါဆိုကျောင်းသူတွေကတောင်းဆိုတဲ့ကြောင်လက်ဆွဲနှုတ်ဆက်ခဲ့ ဗမာပြည်အင်မတန်တိမ်မွေ့ Civil Disobedience နော်ကျွန်တော်ပြောချင်တာအဲ့တော့ဆောင်ရွက်ကြပါမိမိရတဲ့မိမိနေရာမှာစန့်ကျင်ကြောင်းကိုပြတ်တဲ့ပုံစံအမျိုးမျိုးစောစောကလက်ဆွဲနှုတ်ဆက်တာလက်ဥချင်ရတဲ့ချိန်မှာလက်ဆွဲနှုတ်ဆက်တာစပြီးတော့နော်ကျွန်တော်တို့အကျိုးပြတ်တာမျိုးလိုပါတယ်လူလူကြီးပြတ်တော့ပေါဝင်ရပါနော်လမ်းဒီပေါ်ထွက်တိုင်းလဲထွက်ကြပါကျွန်တော်ဒီလိုပဲတိုက်ပြီးမှာ
โอเคโอเคเดี๋ยวก็กูดีกว่าครับไปก่อนครับจ้าครับจ้าครับจ้าครับไปจ้าครับโอเคพอกูเนี่ยที่ปฐมอุดมที่เราที่แลที่เราที่ที่เสียอาหารกินโกที่สร้างเต็นท์เนี่ยที่ชนะเจ้ามวยลงออกมาเลยใช่ป่ะแล้วกูเนี่ยที่ชี้นี่พอมาอ๋อกูบายกูเล็กจုံนี่เนี่ยบายที่เลยแล้วบายแล้วเหมือนในหาล่ะพี่ดาเนี่ยเราจะเช็คซื้อนี่ไปป่ะคร
ับเอออะอย่างงี้ต้องပြောดูล่ะก็อะคู่นายงานรอไอ้อาณาโกတက်မတော်ကစစ်တက်ကတိမ့်သွားပြီဗျအာနာတိမ့်ပြီးသွားပြီဘောနော်ဒါဒီဘလို့မှလက်ရှိတည်ဆဲဖွဲ့စည်းပုံအခြေခံဥပဒေ2008နဲ့ရောတခြားဥပဒေရောမညီတဲ့လောက်ရက်တစ်ခုပြစ်တယ်ဒါဒီနော်အာနာတိမ့်တဲ့လောက်ရက်လို့ပဲကျွန်တော်တို့နည်းရှုမြင်အဲ့တော့ဟုတ်ပြီအာနာတိမ့်သွားတော့ကျွန်တော်တို့ပြည်သူတွေကဘာလို့တုံ့ပြန်ရမလဲဆိုတော့ကျွန်တော်ပြည်သူတွေမှာကျွန်တော်တို့အာမျိုးမျိုးရှိနေမှာတချို့ကကျွန်တော်တို့ဟာအချိန်ကြီးကကျွန်တော်တို့အခုလုံလို့ကျွန်တော်ဒီလမ်းပေါ်ထွက်ဒီကန့်ကွက်ဆန္ဒပြတဲ့မပါနိုင်တဲ့ပြည်သူတွေရှိတယ်ဒီခါမှာကျွန်တော်တို့ကခုနပြောတဲ့ပေါ့နော်ဒီလိုတက်နိုင်တဲ့အသွင်ပုံစံမျိုးစုံနဲ့တန့်ွက်ကြပါစန့်ကျင်ကြပါဆိုကျွန်တော်ဒါကိုပြောတာပါဗျာအမှကျွန်တော်တို့အခုလုပ်နေတဲ့ဒီည7နာရီတန်ပေါင်းဒီကမ်ပိန်းလိုဟာမျိုးနောက်အခုကျွန်တော်တို့ဒီအစိုးရဝန်ထမ်းတွေဆိုရင်လည်းကျွန်တော်တို့ပေါ့နော်ဒီ disobedience ပေါ့နော်ဒီအမိန့်မနာခံတဲ့အန်တူတဲ့ဟာပေါ့ဒီနေရာမှာကျွန်တော်ပြည်သူလူထုကိုအမှန်မမှားဖို့တခုပြောချင်တာက civil disobedience ဆိုတဲ့သဘောဒီ civil service ပေါ့နော်အစိုးရဝန်ထမ်းကိုပဲဆိုလိုတာမဟုတ်ပါဘူးကျွန်တော်ဒီ civilian လို့ခေါ်တဲ့ဒီအာမန်ပြည်သူလူထုအားလုံးနဲ့ဆက်ဆိုင်ပါတယ်ဒီမိတို့အရသာအားလုံးပြည်သူလူထုအားလုံးနဲ့ဆိုင်တယ်မိမိတို့တက်နိုင်တဲ့အသွင်ပုံစံအပြုအမူမျိုးစုံနဲ့နီးနာနေတရာပေါင်းစုံနဲ့ဒီအနာဒေလိုရကိုဆက်ပေါ်ထုတ်ကြပြီးမှာပေါ့နော်ဒီလူထုဒီကျွန်တော်တို့ဒီခုနကပြောတဲ့ online ပေါ်ကပေါ့နော်ဒါနဲ့ online ပေါ်ကဒီလောက်ရှားမှုတွေအခြားသောပေါ့နော်နီးနာပေါင်းစုံနဲ့ကျွန်တော်တို့အများကြီးလုပ်ဖို့လိုပါတယ
်ဟုတ်ကဲ့ကျွန်တော်ကိုဒီသားနဲ့ line ကျသွားတယ်ကျွန်တော်ကိုမိုးပေါအောင်မေးချင်တာရှိပါတယ်ကိုမိုးပေါအောင်မေးချင်တာကတော့ကျွန်တော်လက်ရှိအခြေအနေမှာကျွန်တော်တို့ကဒီသိနေသွားတယ်ဆိုကျွန်တော်ဒီဒီလှုပ်ရှားမှုတွေရှိရဲပြီးတော့ဒီနောက်ကျွန်တော်ဒီလမ်းပေါ်ထပ်ဆန္ဒပြမှုတွေရှိရဲဒီလှုပ်ရှားမှုတွေပေါ်မှာကိုမိုးပေါအောင်တို့ကဒီ78မှာလည်းဒီလူနိုင်ငံကြီးလှုပ်ရှားမှုတွေလုပ်ဆောင်ခဲ့တဲ့လက်ရှိဒီနေ့ကြုံတွေ့နေရတဲ့လှုပ်ရှားမှုတွေဆိုဘာများကိုမိုးပေါအောင်အကျဉ်းတိုက်တွေတိုင်လို့တင်လာကြည့်ရဲ
အဲ့ဒီတော့စစ်တပ်ကလုပ်တဲ့ပုံတံတားပေါ့အစ်စ်မရှိရှင်းနဲ့နောက်နဲ့ပြောင်းသွားတာပဲရှိတယ်ဥပမာဆိုပါစို့သူကနေပြီးတော့စီမံအုပ်ချုပ်ရေးစီမံခန့်ခွဲရေးကောက်စီကိုနောက်ဝဖွဲ့တယ်ပထမဆုံးကပေါ့အစိုးရဖွဲ့ပြင်ဆင်တယ်လို့လို့ပေါ့နော်ဆိုဟာရွေးကောက်ပွဲမဲမတမှမှုကိုစစ်ဆေးမလို့လို့ပေါ့နော်အဲ့ဒီလောက်နဲ့သူကဟိုဟာပေါ့နော်နိုင်ငံတော်အာဏာကိုသိတယ်ပေါ့ဟို88တော်လို့တော့သူတို့ကမကြင်ညာရဲဘူးပေါ့လေခုချိန်ဒီလည်းမကြင်ညာရဲပါဘူးအဲ့ဒါနဲ့တပြိုင်တည်းမှာပဲဒီငယ်ကိုကမ္ဘာနိုင်ငံအသီးသီးကတော့နောက်တစ်ခါကျတော့ဒီကုလသမဂ္ဂလုံခြုံရေးကောက်စီပေါ့နော်သူတို့တွေကအစဒီဟိုဟာနဲ့ပတ်သက်ပြီးတော့ပေါ့နော်ဒီအစိုးရကိုအတိမတ်မပြုနိုင်ဘူးပေါ့နော်တခိုးချက်ဖို့ပေါ့ဒီကောက်တွေကနောက်တစ်ခါကျတော့ဒီ legitimacy ပေါ့နော်ဒီဟိုဟာကဒီလွတ်တော်ပြည်သူကိုယ်စားလှယ်တွေရဲ့အာဏာတည်ရောက်မှုဟာတာစီပိတ်ပင်ခံရလို့ပြတ်မသွားဘူးပေါ့အဲ့ဒီပေါ်မှာလည်းပဲစစ်တပ်ကတော့အကြက်တည်းရှိတယ်အဲ့ဒီကကြတော့ကျွန်တော်တို့ကတော့ဒီပေါ့ဗျာလူတို့လှောက်ရှားမှုပေါ့ကိုနကဟိုပုံကိုတနာပါတယ်သူတို့ဆိုရင်ရုံဝင်ကန်ပြောရတာလေကိုတေသာတန်းလာအဲ့ဒီကသူပြောတာကိုပဲဆက်ပြောမှာပါအဲ့ဒါကဘာလဲဆိုတော့ Subjective Obedience ကအချက်၃ချက်ရှိတယ်အဲ့ဒါကြောင့်ကျွန်တော်တို့ကလက်၃ချက်ထောက်အောင်ပြတာပေါ့နော်ဒါဘာဘာဥဝင်တရားဒါ live ပါပဲတကယ်တမ်းပြောမယ်ဆိုရင်တော့အဲ့ဒီကကြတော့သူကဘာလဲဆိုတော့တိချက်ဗျာဝန်ထမ်းတွေကဒီဟိုပါပေါ့နော်ဒီဥပဒေမဲ့ဥပဒေနဲ့မညီတဲ့ဟိုဟာတွေကိုလက်မခံဘူးအခုဆိုလည်းပဲဒါတွေကတော်တော်ဖြစ်နေပါတယ်ကျွန်တော်တို့လည်းပဲကြားတယ်ဒီဟိုဟာစစ်ဖက်တွေပါပါဖြစ်နေပြီပေါ့နော်အဲ့ဒါနောက်တစ်ချက်ကအရေးကြီးတာကသူက trainer business တွေကိုရက်တာအတိအကျလောက်ရမှာကအဲ့ဒီကကြတော့ဒီ trainer business တွေကိုရက်တဲ့ကိစ္စမှာဒီ internet ကိုပိတ်မယ်ဆိုရင်သူတို့ကအရန်နာသူတို့ကတော့ပူနာသေးတယ်အဲ့ဒါနဲ့တပြိုင်နက်ပဲအခုချိန်မှာကိုဗစ်ဖြစ်လာတာလူတွေကနေပြီးတော့ဗျာဒီဟိုအားနေပြီးတော့ online ကနေပြီးတော့စီးပွားရှာစားကြဆက်သွယ်ကြတာအဲ့ဒါတွေကလည်းပဲသွားပြီးတော့ထိကြိုက်တော့လူတို့တဲမှလည်းပဲသူတို့အတွက်ပေါ့နော်မကျေနပ်မှုပြန်ဖြစ်နိုင်နောက်တစ်ခါကျတော့လူတို့ကဒီအဓိကကလူတို့ဒီဟိုမှာဟိုကောက delay tactic ပေါ့နော်ဟိုဟာ အလုပ်ကိုကောင်းမလို့ဗျာအလုပ်ကိုဆွဲထားမယ်ခုဒီနေ့ကျွန်တော်ရေးတယ်လို့ပေါ့ဒီဟွာကသူကဘယ်အဆိုကနေပြီးတော့သူတို့ပေါ့နော်ဘာလို့လောက်ပါလို့ညွှန်ကြမှာလဲခုသူတို့ကဟွာပေါ့ဒီအဆိုကဖြတ်လိုက်ပြီလို့လည်းသူတို့ကတိတိကျကျမပြောရတဲ့အတွက်ကြောင့်ဒီအချိန်မှာသူတို့ကမဆန်းတာဒါပေမဲ့ဒီကျွန်တော်တို့88ဖြစ်တဲ့အချိန်နဲ့ပြန်ပြီးတော့ရှင်းကြည့်88မှာဝန်ထမ်းတွေကိုရုပ်ပြတ်တက်ပါမတက်ဘူးဆိုရင်ဖမ်းမယ်တတိလောက်လောက်ပြီးတော့ဝန်ထမ်းတွေကရုပ်ပြန်တွားရတဲ့အချိန်နေရှိခဲ့တယ်ဒီအချိန်မျိုးမလုပ်နိုင်အဲ့ဒါကျွန်တော်တို့ရဲ့အာသာချက်ပေါ့နော်တစ်ခါကကြည့်ရနောက်တစ်ခါကျတော့လူတို့ရဲ့တက်ကြွမှုနဲ့ကျွန်တော်တို့ရဲ့ evidence ပေါ့လှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တွေကကောင်းကြီးဟောလှုပ်လို့ရတယ်အခုချိန်မှာပေါ့နော်ကဘာအတင်ပြလို့ရတယ်ဆိုလို့ရတာကျွန်တော်တို့ကလူမသိသူမသိနဲ့အသက်ဆန်ရစရာအကြောင်းမရှိဘူးဒါပေမဲ့အသက်ခံရသည်အဖန်ခံရသည်အနှိမ့်ဆက်ခံရသည်ပေါ့နော်ဒါတွေကတော့မလွမ်းမသွေပေါ့နော်ဒီဖိအာနာရှင်စနစ်ဆိုတဲ့ဟာဆာရှိကြီးနေသမ ्या ကတော့ဖြစ်နေမှာလေအဲ့ဒီထံကိုလူလူကဘလောက်တောက်ခံနိုင်မလဲပေါ့နော်အဲ့ဒီကောင်ကတိတ်အရေးကြီးပါတယ်ကျွန်တော်တို့ကတိုက်ပွဲတဲ့ပေါ့နော်ဒီလိုမျိုးလှုပ်ရှားမှုပေါ့နော်လက်နက်ကင်ဒေါ်လာရေးဒီရောက်သွားနိုင်တဲ့အဲ့ပေါ်တော့အာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတခုဖြစ်လာပြီဆိုတဲ့အခါကြောက်ဖျားအကောင်းဆုံးတော့ဟာတမျိုးရှိတယ်အဲ့ဒီကောက်တွေကလောက်အဲ့ဒီလောက်မှာမှအခုမန်ကြီးမောင်တို့ဦးသိန်းညွန့်တို့ဦးခင်မောင်ဆွေတို့လို့မြင်ရတဲ့လောက်တဲ့ကျွန်တော်တို့ရဲ့ပေါ့နော်ဒီလိုမျိုးလှုပ်ရှားမှုအဖွဲ့အစည်းတွေမှာကတ်ရက်ပြီးတော့အန်တီစုမမေစုကိုမကျေနပ်လို့ဆိုတဲ့အကြောင်းပြချက်မျိုးတွေသိရမှဒီဟွာတွေနဲ့မမေစုကမညွန့်ကြားသေးလို့ဆိုတဲ့အကြောင်းပြချက်မျိုးတွေကျွန်တော်တို့ကအခုအချိန်မှာတော့အဲ့ဒါတွေအားလုံးကိုပြည်သူကိုဖွင့်ချမှာပဲနံပါတ်၁ကျွန်တော်တို့ကတကယ်လို့ဖြစ်လာပြီကျွန်တော်တို့ဒီဘက်ကနေပြီးတော့မိမိစုကလည်းမြစ်တာတရားနဲ့ဖြစ်ရှင်းတယ်ဦးဝင်းမြကလည်းမြစ်တာတရားနဲ့ဖြစ်ရှင်းတယ်လူလူကလည်းပဲအကြမ်းမဖက်တဲ့အမှုနီနဲ့ဖြစ်ရှင်းတဲ့ဂျာကမှခုနကကိုတေသာတန်ပြောဝါတယ်လို့ပေါ့ဗျာကုသနာပြတဲ့လူတွေကစပြီးတော့ဖမ်းလာတာမျိုးအဲ့ဒီလိုမျိုးတွေဖြစ်လာပြီဆိုရင်ကျွန်တော်တို့ကဒီတခါမှာတော့ပြည်သူကိုရှင်းရှင်းပဲပြောချင်ပါတယ်ကျွန်တော်တို့မလွဲမသွေကုလားအဲ့
တော့ကျွန်တော်တို့ဒီအစီအစဉ်တွေမှာလည်းကျွန်တော်တို့ဒီခက်ကလည်းဒီဆိုဒီနည်းပညာတွေဖြစ်နေတယ်ပေါ့နော်ဆိုရှယ်မီဒီယာဖြစ်နေတယ်နော်ဒီ social media ပေါ်မှာကျွန်တော်တို့သတင်းမှန်သတင်းမှားတွေချမ်းမှုကတော်တော်လေးကိုဒီ social media ရှိတဲ့အချိန်တွေပေါ့အဲ့ဒီလိုအချိန်မျိုးမှာကျွန်တော်တို့ဒီအခုကျွန်တော်ပြီးခဲ့တဲ့ဟွာဆိုရင်ဒီ82နာရီစောင့်ရမယ်ဆိုတဲ့ကိစ္စမျိုးတွေအားသာသတင်းတွေဒီလိုပြန်ပြီးတော့မှလူတွေကတော်တော်လေးကြေကြေပြန်ကြိုးဆိုတာတွေရှိပါတယ်ဆိုတော့ဒါတွေနဲ့ပတ်ဒီလိုသတင်းမှားတွေပြန်နေတယ်ဒီလိုအချိန်မျိုးမှာခုနဒီ82နာရီလိုကိစ္စမျိုးတွေဒီဟာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံရေးအင်အားစုတွဲပြင်းလေးဖြစ်ဒီ energy လို့ဒီ energy ဘက်ကဒီတာဝန်ရှိတဲ့သူတွေဒါရောက်ပါဘယ်လိုလုပ်ဆောင်ပေးနေဘယ်လိုပြင်ဆင်ပေးနေလို့ယူဆတယ်တော့ဆရာကြီးတွေချက်ပြောပြီးပါဒီပေါ်မှာ
ဟုတ်တယ်ကျွန်တော်တို့စိုးရိမ်ရတယ်ပေါ့နော်ဘာလို့လို့ဆိုအဲကျွန်တော်တို့လူမှုမီဒီယာတွေကိုစိုးရကလည်းစစ်တပ်ကလည်းတုံးပါတယ်ပေါ့နော်တုံးတာပြီးဒီလိုနဲ့ဖြေပြအောင်ဝေဝါအောင်လုပ်တာလည်းရှိတယ်ကောင်းတာကတော့မီဒီယာဘိုင်းဆိုင်ရာပုံကိုယ်တွေပေါ့နားလည်တဲ့ပုံကိုယ်တွေကအဖွဲလေးတစ်ဖွဲဖွဲ့ပြီးတော့စစ်စစ်ဖို့ပါအဲ့ဒီစစ်စစ်တဲ့အဖွဲကိုလည်းကျွန်တော်တို့ကိုပင်းကိုလိုက်တို့အခုအပြင်မှာကျွန်တော်တို့ဇာဝင်းထိပ်နော်အခုတတိကျွန်တော်တို့တွေ့ရတယ်ပေါ့နော်မနေ့ကအထိဆိုတော့ပုံကိုယ်တွေကဒါအမှန်ဖြစ်တယ်ဆိုတာကိုထောက်ခံချက်ပေးထားပြီးဒီကစစ်စစ်တဲ့ဗရေအတုအစိတ်ကိုမေးလို့ရတဲ့ဟာဖြစ်နိုင်ခြေကိုခံမှန်းတဲ့ဟာနော်ကျွန်တော်တို့ဒီလိုလေးဆောင်ရွက်လို့ရှိရင်တော့လောလောဆယ်ယုံကြည်အားထားတတ်တဲ့နေရာတနေရာရမယ်။ဒီဘူးကအားဖြင့်တော့သတင်းဌာနတွေကတော့အရေးမြင့်သတင်းနှစ်ခုပေးရလို့ရှိရင်ကျွန်တော်တို့အဲ့ဒီသတင်းကိုများတော့အားဖြင့်အတံမလွဲ့ပါဘူးမဖော်ပြပါဘူး။ဒါကြောင့်မို့ DPP VOA RFA အခုရေဒီယိုတွေရှိတယ် TV တွေကတော့အခုလုံးလုံးမရဘူးနော်။ဆိုတော့အဲ့ဒီရေဒီယိုကြီးတွေကနှိမ့်တဲ့သတင်းတွေဟာများတော့အားဖြင့်မှန်ကြတဲ့သတင်းတွေများပါတယ်။သူတို့လည်းမိခွာထားလို့ရပါတယ်เนาะအဲတကယ်လို့မေးလို့ရှိရင်အဲ့ဒီသတင်းဌာနကြီးတွေအနေနဲ့ကလည်းလူထုဝေဝါးနေအမှခုနက82နာရီလို့ဟာပြောပေါ့เนาะမင်းများနိုင်တဲ့ဒါဌာနလူပုဂ္ဂိုလ်ဆက်တယ်ပြီးအချိန်မြင်းမင်းများနိုင်တဲ့ဟာမျိုးထားပေးလို့ရှိရင်ကောင်းမယ်လို့ကျွန်တော်ထင်ပါတယ်ဟုတ
်ကဲ့ဟုတ်ကဲ့ဆရာဘူးမော်ဒီဘောင်းနောက်သုံးမိတ်လေးပေါ့ငါပြောချင်တာရှိနေတယ်ဆရာဖက်တူတော်လေးတော့ပြောပြလို့ရပါတယ်ဟု
တ်ကျွန်တော်ကတော့မဒီလူထုကဗျာတိတ်ချက်ကတော့တောက်ခံရမယ်နောက်တစ်ခါကျတော့ဒီတိုက်ပွဲကဒီတက်ပို့ပြီးတော့လဲကျန်းလာမယ်ပို့ပြီးတော့လဲဟိုဖြစ်လာနိုင်တယ်ပေါ့နော်အဖန်စီတွေနှိပ်ဆက်တွေရှိလာနိုင်တယ်ဒါပေမဲ့ကျွန်တော်တို့မှနိုင်ငံတကာအခြေအနေတွေတာတယ်ဆက်သွက်နိုင်တဲ့အင်အားတွေတာတယ်ပြတ်ရဖြစ်တဲ့အတွက်ကြောင့်မို့လို့ကျွန်တော်တို့တွေကအနည်းဆုံး6လလောက်ကိုပေါ့နော်ဖမ်းတာအစီရတာဒါမှမဟုတ်ရင်တိုက်တာခိုက်တာပြစ်တာခတ်တာတွေကိုမကြောက်ဘဲနဲ့ပေါ့နော်ဒီအမေစုနဲ့အတူတူရပ်တည်နိုင်မယ်နောက်တစ်ခါခုလုံနေတဲ့ဒီဟွာတွေကလည်းပဲ လွတ်တော်အမှတ်တွေပေါ့နော်အခုလိုမျိုးလွတ်တော်ခေါ်လိုက်တဲ့ဆိုတဲ့အမှတ်များပေါ့နော်အလုံးနိပါပါပဲအဲ့ဒီလူတွေကလည်းပဲအကြည့်သူကိုပေါ့နော်ဒီတက်ပို့ပြီးတော့ရှင်းနေပေါ့နော် clear message တွေပေါ့ကျွန်တော်တို့ဆိုပြ in touch လုပ်လို့ရနေတာပဲအများနဲ့နော်အဓိကကျတော့သူတို့အဲ့ဒါတွေကိုထုတ်လဲထုတ်ပေးနေပါတယ်အဲ့ဒီထုတ်ပေးတာမျိုးတွေကိုပြည်သူဖီကိုလည်းပဲထုတ်ပေးပေါ့တပြိုင်နဲ့ပေါ့နော်ဒါကြဆိုရင်တော့ကျွန်တော်တို့တွေက6လ6လပဲ6လပဲတောက်ကကျွန်တော်ဒီကောင်တွေပြုတ်ကိုပြုတ်တယ်ကွက်တိကျော်နိုင်အဲ့ဒါတော့ကြောက်ပြီးတော့အရာကြောက်ပြီးတော့အကုန်ပြေးမသွားဘူးပဲကျွန်တော်မနေ့ကရေးတယ်တမဟုတ်တီးတဲ့လူခုတချင်းဆိုတဲ့လူကတဝက်ကြံကျွန်တော်တို့နိုင်တယ်အဲ့ဒါတော့ကျွန်တော်မလွဲမသွေပြောပါတယ်
အဲ့တော့ကျွန်တော်ဒီစနစ်ပွဲကလည်းအချိန်ပြည့်သွားပြီဆိုတဲ့ကြောင့်ကျွန်တော်ဒီမှာရည်လားတင်ပါတယ်ဆိုတော့ပါဝင်စနစ်ပေးကြရတဲ့ကျောင်းတမောင်တန်ကိုမုံမောင်ပါပါဒီလိုင်းပြတ်တောက်သွားတဲ့ကိုဒေတာတန်သူ့ကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာ Channel အသက်ကြီးကနေတင်ဆက်နေတဲ့မြမောင်ကြီးရစနစ်ကန်းအစီအစဉ်ကိုဒီ UI ရဲ့စနေညဒုက္ခံနဲ့ Radio စီစဉ်မှာနှစ်ပတ်ကိုတစ်ချိန်ထုတ်လင်းပြသပေးနေပါတယ်။ဒီစီစဉ်ကို VO ရဲ့ Facebook စာမျက်နှာနဲ့ Channel FB ရဲ့ Facebook စာမျက်နှာတွေမှာလည်းတောင်းမြောက်ကြည့်ရှုနိုင်ပါတယ်။အားလုံးပဲရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ
။ VO American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင်VOA Facebook ဆာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
် UN မှာပိုင်းစီစဉ်ရဲ့ Radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကိုစမတ်ဖုန်းတွေမှာဒေါင်းလုဒ်ယူနိုင်ပါပြီ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကိုဒေါင်းလုဒ်လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ထည့်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဒိုင်းရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ဌာနတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါ။မြန်မာနိုင်ငံမှာစနေနေ့ကလူပေါင်းတောင်းနဲ့ချီပြီးလမ်းမတွေပေါ်ထွက်ဆန္ဒပြခဲ့ကြပြီးစစ်တပ်ကအာဏာသိမ်းထားတာကိုရှုတ်ချခဲ့ကြသလိုနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တကွအဖမ်းခံရသူအလုံးကိုပြန်ပြီးလွှတ်ပေးဖို့အတွက်တောင်းဆိုခဲ့ကြပါတယ်။အာဏာသိမ်းစစ်ကောင်စီကအင်တာနက်ဆက်သွယ်ရေးကိုပါဖျက်တောက်လိုက်တာဖြစ်ပါတယ်။စနေနေ့ညနေပိုင်းမှာဒေါန်ဆန်းစုကြည်ကိုပြန်ပြီးဆွတ်ပေးလိုက်ပြီးဆိုရဲသတင်းတွေထွက်လာခဲ့ပေမဲ့ဒေါန်ဆန်းစုကြည်ရဲ့ရှေ့နေဥက္ကမောင်ဇော်ကတော့ဒါဟာမဟုတ်မှန်ကြောင်းနဲ့သူမဟာအဖမ်းခံရဆဲဖြစ်ကြောင်း Reuters သတင်းဌာနကပြောပါတယ်အမေရိကန်နိုင်ငံမှာ Washington DC အပြင် Indiana, California, Kentucky စတဲ့ပြည်နယ်တွေကမြို့ကြီးတွေမှာလည်းမြန်မာနိုင်ငံသားတွေစုဝေးဆန္ဒပြနေကြတာပါဥရောပဘက်မှာတော့ Netherlands, Austria အပါအဝင်တခြားဥရောပဒေသတွေနိုင်ငံတွေကိုရောက်နေတဲ့မြန်မာတွေရဲ့ဆန္ဒပြပွဲတွေမှာတော့ဥရောပပါလီမန်ဆက်တော်အမတ်တွေပါပူးပေါင်းပါဝင်ခဲ့ကြပါတယ်။ရုရှားနိုင်ငံထုတ် COVID-19 ကာကွယ်ဆေးကိုမြန်မာနိုင်ငံမှာတုံ့ဆဲခွင့်ပြုလိုက်ပြီလို့ရုရှားတရက်ရင်းနှီးမြှုပ်နှံမှုရန်ပုံငွေအဖွဲ့ RDIF ကပြောပါတယ်။ရုရှားထုတ် Sputnik 5 COVID ကာကွယ်ဆေးကိုမြန်မာပြည်ဝန်မှာထပ်မံဆန့်တက်စရာမလိုပဲအရေးပေါ်အသုံးပြုခွင့်လုံထုံးလုံရရခွင့်ပြုတာလို့လည်းပြောပါတယ်။ချမ်းသာတဲ့နိုင်ငံတွေမှာCOVID-19 ကာကွယ်ဆေးတန်းနဲ့ချီးပြီးရနေတာကိုတွေ့နေရတဲ့ဆင်းရဲတဲ့နိုင်ငံတချို့မှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အစီအစဉ်ကနေရရှိမဲ့ဆေးတွေကိုစောင့်မနေတော့ဘဲကိုနီးကိုဟန်နဲ့ကာကွယ်ဆေးရဖို့လှုံ့ဆော်လာနေကြပါတယ်။တနည်းနည်းနဲ့မနေ့ချင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစစ်ချမ်းသာကိုကျန်းမာကြပါစေ။ဒီဝေကိုနားဆင်နေတဲ့ကြည်ကြီးတင်ပါတယ်။ဒီမှာဆင်ရဲပါတော့
This program has come to you from the Voice of America, Washington.